Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOE မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇန်နဝါရီလ12ရက်နေ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်းလင်းချက်ပြကြပါစေရှင်ကျွန်မသင်္ကေတထိုက်ပါ
ကျွန်တော်အောင်လင်းဦးပါဒီကနေ့ညနားဆင်ရမယ့်သတင်းတွေထဲမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရတဲ့ပြည်သူနိုင်ငံမှာတပ်ဖွဲ့ဝင်တပေါင်းအထိတွန်းမြင့်ချထားဖို့ကြေညာလိုက်ပါတယ်ဥရောပသမဂ္ဂ EU ကမြန်မာနိုင်ငံရဲ့မျိုးစောက်ဥပဒေကြမ်းနဲ့ပတ်သက်လို့စိုးရိမ်မခင်းတဲ့အကြောင်းပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ရေးသန္တာကျော်နဲ့တူကြေညာပေးမှာပါ
ကောင်းပါပြီရှင်သတင်းတွေပြီးမှာတော့ဒီကနေ့သမရဦးသိန်းစိန်ဒေါအောင်ဆန်းစုကြည်အဖွဲ့အဝင်နိုင်ငံရေးစစ်ရေးဘက်ကပုံကိုယ်တွေဘာတွေညှိနှိုင်းနိုင်ခဲ့တယ်လဲဆိုတာကိုအရင်ဆုံးတင်ပြပေးမှာပါ
ဒီကစပြချက်ရေလို့တော့ဘာမှတော့မရပါဘူး။ဒါပေမဲ့သူတို့ကြားရတာကတော့တော်တော်လေးကောင်းတယ်။အင်ဂျင်နီယာတွေကောင်းတယ်။သူတို့လည်းအပြာနာသူတို့နိုင်မှုအပိုင်းမှာတော့တိတ်တော့ခင်ဗျာ
။ဒါတော့ဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့သူရခိုင်တိုင်းသားခေါင်းဆောင်တို့ဖြစ်တဲ့ဦးဝေးတောင်မှရှင်တစ်ဆက်ထဲမှာပဲဒီဆွေးနွေးပွဲအပေါ်မှာဒေါအောင်ဆန်းစုကြည်ရဲ့တုံ့ပြန်ချက်ကိုလည်းတင်ပြပေးမှာပါ။ဒီနောက်မှာတော့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဦးဆောင်တဲ့မြန်မာလူ့အခွင့်အရေးလေ့လာရေးအဖွဲ့ရဲ့ကချင်ပြည်နယ်ကြီးစဉ်ကိုလည်းတင်ပြပေးဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရအောင်ပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မတ်အေးတန်နာကျော်တို့ကကြီးညာပေးကြပါအောင်ရှင်
။ပြည်သူနိုင်ငံပဲရစ်မြို့တော်မှာပြီးခဲ့တဲ့သတင်းပတ်ထဲလူသေပြောက်ဖြစ်ခဲ့တဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ကြုံခဲ့ရတဲ့နေရာတွေမှာလူကြုံရေးတွန်းမြင့်တဲ့အနေနဲ့တပ်ဖွဲ့ဝင်တပေါင်းချထားဖို့ကြီးညာလိုက်ပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအင်္ဂါနေ့နောက်ပိုင်းမှာစတင်ဖြန့်ချထားမှာဖြစ်တယ်လို့လည်းကာဝေးဝင်ကြီးရှောင်းအစ်လာတီရန်ကဒီကနေ့ပဲသတင်းတောက်တွေကိုပြောခဲ့တာပါတပ်ဖွဲ့ဝင်ထောက်ဝက်လောက်ကတော့ပြည်သူနိုင်ငံမှာရှိတဲ့ဂျူးလူမျိုးစာတင်ကြောင်း918ကျောင်းမှာလုံခြုံရေးတောင်းယူမှာဖြစ်တယ်လို့လည်းပြည်ထောင်ဝင်ကြီးဘာနက်ကဆန်နူဗေကပြောဆိုခဲ့ပါတယ်ဒီသတင်းသမရာဖရန်ဆာဦးလန်းနဲ့အစိုးရဖွဲ့ဝင်ဝင်ကြီးတွေဒီကနေ့တွေ့ဆုံဆွေးနွေးပြီးမှပဲဝင်ကြီးတို့ကလုံခြုံရေးတွန်းမြင့်တဲ့အစီအစဉ်တွေကိုကြီးညာခဲ့ကြတာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကတော့ကြာသပတေးနဲ့တောက်ချာနေချာရင်ပြည်သူနိုင်ငံကိုတွားရောက်ပြီးအကြမ်းဖက်မှုတံပြန်ဆောင်ရေးအစီအစဉ်တွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်တဲ့အကြောင်းဒီကနေ့ပဲကြေညာပါတယ်ပြည်သူနိုင်ငံကအကြမ်းဖက်မှုစုံစမ်းစစ်ဆေးမှုတွေမှာအမေရိကန်တောင်းလိုင်းနဲ့ပြည်အောင်စုစုံစမ်းစစ်ဆေးရေးဘျူရို FAN ကပူးပေါင်းကူညီနေတယ်လို့လည်းဝန်ကြီးကယ်ရီကပြောဆိုခဲ့တာပါပြီးခဲ့တဲ့သတင်းပတ်ထဲပဲရစ်မြို့ကတက်ခတ်မှုနောက်ပိုင်းသူနဲ့သူသမ္မတဘရက်အိုဘားမားတို့ဟာပြည်သူအစိုးရတာဝန်ရှိသူတွေနဲ့ထဲထဲဝင်ဝင်ထိတွေ့ဆက်ဆံမှုတွေရှိနေတယ်လို့လည်းပြောဆိုခဲ့ပါတယ်နိုင်ငံကခေါင်းဆောင်တွေပါဝင်ခဲ့ကြတဲ့တနင်္ဂနွေနေ့ကစူဝေးချီတဲ့ဘွဲကိုအမေရိကန်စိုးရထိပ်ပိုင်းတာဝန်ရှိသူတွေမတက်ခတ်ကြတဲ့အတွက်ဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲနိုင်ငံရေးဝန်ကြီးရဲ့တုံ့ပြန်ချက်တွေထွက်ပေါ်လာတာဖြစ်ပါတယ်
အင်ဒိုနီးရှားနိုင်ငံဂျာဗာပင်လယ်ပြင်မှာပြတ်ကျခဲ့တဲ့ Air Asia လေယာဉ်ကပြန်တက်မှုမှတ်တမ်းတင် Black Box တစ်လုံးကိုဆဲယူနိုင်ခဲ့ပြီးတဲ့နောက်မှာရှာဖွေရေးအခြေစိုက်စခန်းကိုဒီနေ့ပဲတည်ဆောင်လာပါတယ်။ပင်လယ်ရင်းကဆဲယူရရှိလာတဲ့မှတ်တမ်းတင်ချက်ကိုတော့အင်ဒိုနီးရှားတည်ယူပို့ဆောင်ရေးဘေးကင်းလုံခြုံမှုကော်မတီကတစ်ဆင့်ဂျကာတာမြို့တော်ကိုဆက်လက်ပို့ဆောင်ပြီးတော့ဆစ်ဆေးသွားမှာပါ။ပင်လယ်ထဲပြတ်ကျသွားခဲ့တဲ့လေယာဉ်တောင်ပံအပျက်စီးအောက်ကတွေ့ရှိခဲ့တဲ့ပြန်တမ်းမှုအမှတ်တမ်းတင်ဆက်ကနေလေယာဉ်မတော်တဆမှုဖြစ်ရတဲ့အကြောင်းရင်းကိုသိရလိမ့်မယ်လို့လည်းတာဝန်ရှိသူတွေမျှော်လင့်နေကြပါတယ်။လေယာဉ်အမိပိုင်းမှာတပ်ဆင်ထားတဲ့အသက်နဲ့ပြန်တမ်းမှုအမှတ်တမ်းတင် Black Box တစ်လုံးကိုလည်းရင်ခုန်သမားတွေဆက်လက်ရှာဖွေနေကြပြီးတော့ပြန်တမ်းမှုအမှတ်တမ်းတင်ဆက်နဲ့မလက်မကက်မှာတွေ့ရလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။AHR လေကြောင်းလိုင်းရဲ့ A320 အမျိုးအစားလေယာဉ်ဟာခီးစင်နဲ့လေယာဉ်ဝင်တဲ့162ရောက်တဲ့အတူပြန်တမ်းနဲ့လွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်ကပဲပြဆုံးသွားခဲ့တာပါလေယာဉ်မှာလိုက်ပါသွားတဲ့သူတွေအားလုံးသေဆုံးသွားခဲ့ပြီးတော့အခုချိန်ထိအလောင်း48လောင်းသာပြန်လည်ဆေးယူနိုင်ခဲ့ပါတယ်ရှင
်မြန်မာနိုင်ငံမှာမျိုးစောက်ဥပဒေလိုလူသိများတဲ့အမျိုးဘာသာသာသနာဆောက်ရှောက်ရေးဥပဒေကြမ်းနဲ့ပတ်သက်လို့စိုးရိမ်မခင်ဖြစ်ရတဲ့အကြောင်းဥရောပသမဂ္ဂ EU ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကပြောလိုက်ပါတယ်ဘာသာမတူတဲ့သူတွေကြားလက်ထပ်ထိမ်းများတာဘာသာကူးပြောင်းတာတိမ်တောင်ထက်ပိုတဲ့မိသားစုစနစ်နဲ့လူ့ရေးထိန်းချုပ်မှုတွေပါဝင်တဲ့ဥပဒေချမ်းတွေဟာမြန်မာနိုင်ငံကလက်ခံထားတဲ့နိုင်ငံတကာလူ့ခွင့်ရေးဥပဒေတွေနဲ့ကန့်ညီမှုမရှိဘူးလို့လည်းဒီကနေ့နေဆွေးနဲ့ထုတ်ပြန်လိုက်တဲ့ EU ရဲ့ကြေညာချက်ကဖော်ပြခဲ့တာပါမြန်မာစိုးရနဲ့လွှတ်တော်အနေနဲ့ဥပဒေတွေချမှတ်ရမှာလိုက်နာရမယ့်နိုင်ငံတကာကျင့်ဝတ်တွေတိုင်းဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်ဥပဒေချမ်းတွေဟာမြန်မာနိုင်ငံကမျိုးသားပြန်လည်သိမ်းမြဲရေးဒီမိုကရေစီထူထောင်ရေးလုပ်ငန်းစဉ်တွေနဲ့ကန့်ညီမှုမရှိဘူးလို့လည်း EU ရဲ့ကြေညာချက်ကဖော်ပြထားတာပါဥပဒေချမ်းကိုစန့်ကျင်တဲ့သဘောထားတွေပြောဆိုကြတဲ့လူခွင့်ရေးလှုပ်ရှားသူတွေလူမှုဖွဲ့စည်းတွေပေါ်ချင်းချောက်မှုတွေကလည်းစိတ်နှောက်ယှက်ဖြစ်စရာတွေဖြစ်နေရတဲ့အကြောင်းပြောဆိုခဲ့ပါတယ်အချိန်နှဲမှာပဲတခြားအကြောင်းမျိုးမျိုးနဲ့စာနယ်ဇင်းသမားတွေ လူပုဂ္ဂိုလ်တွေပေါ့ဥပဒေအကြောင်းအရလွန်ကျော်ရည်ရွယ်ဖြစ်ပေးတာလည်းရှိနေတဲ့ပေါ့ EU ကစိုးရိမ်တဲ့အကြောင်းလည်းပြောဆိုထားတာပါ EU အနေနဲ့မြန်မာနိုင်ငံမှာလူခွင့်ရင်းနဲ့အခြေခံလွတ်လပ်ခွင့်တွေရရှိရေးအထူးသဖြင့်အမျိုးသမီးတွေနဲ့လူနည်းစုတွေဘာသာရေးယုံကြည်မှုလွတ်လပ်ခွင့်တွေရရှိရေးကြိုးပမ်းမှုတွေကိုတော့ဆက်လက်အားပေးသွားမှာဖြစ်တယ်လို့လည်းကြေညာချက်ကဖော်ပြထားပါတယ်
ကုလားတဲ့ကလူခွင့်အထုကိုစလဲရဟင်းလေးဟာဒီကနေ့မနက်ပိုင်းမှာပဲရှမ်းပြည်မြောက်ပိုင်းလားရှိုးကနေပြောမန္တလေးတိုင်းမှာရှိတဲ့ပြည်ဦးလင်ကိုထွက်ခွာသွားပြီဖြစ်ပါတယ်။မစ်လီဟာအစိုးရရုံးဆိုင်ရာနေပြည်တော်ကိုညနေပိုင်းမှာသွားရောက်မယ်လို့လေကုလားတဲ့ကရန်ကုန်ရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးအေးဝင်းကပြောပါတယ်။မစ်လီကမနေ့တုန်းကတော့လားရှိုးမြို့ပေါ်မှာဒေသဆိုင်ရာအာဏာပိုင်တွေရှမ်းပြည်မြောက်ပိုင်းမှာတရင်တုံးနေတဲ့မန်စီဆီယာရော့နဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကိုတွေ့ဆုံခဲ့ပါတယ်။မနေ့ပြန်မှာတော့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်လီနဲ့အစိုးရအဖွဲ့တော်ဝင်ရှိသူတွေတွေ့ဆုံဖို့ရှိတယ်လို့လည်းဦးဝေဝင်းကပြောပါတယ်။အခုမြန်မာနိုင်ငံခီးစဉ်ဟာသူ့ရဲ့ဒုတိယချိန်မြောက်ခီးစဉ်ဖြစ်ပြီးတော့ဇန်နဝါရီလ9ရက်နေ့ကနေ16ရက်နေ့ထိခီးစဉ်တွင်ရခိုင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းအခြေအနေတွေပြီးတော့ပြည်တွင်းကလက်တလောဖြစ်နေတဲ့လူခွေအခြေအနေတွေကိုလေ့လာအကဲပြတ်မှာဖြစ်ပါတယ်။နိုင်ငံရေးကျင်းသားကိစ္စလာမယ့်ရွေးကောက်ပွဲလွတ်လပ်တရားမျှတဖို့ကိစ္စတွေနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်။အခုခီးစဉ်ကတွေ့ရှိချက်တွေကိုတော့2015ဧပြီလမှာကျင်းပမယ်ကုလသမဂ္ဂလူခွေကောင်စီကိုအစည်းအဝေးခန်းစာတင်သွင်းမှာဖြစ်ပါတယ်ရှင်။
UAE မိခင်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAE မိခင်အတန်မြန်မာဘာသာစီစဉ်ရဲ့တနင်္လာနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကျွတ်တင်သတ်မှတ်ချက်တွေမထားဘဲမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝမ်နဲ့ထိပ်သီးတွေ့ဆုံဆွေးနွေးပွဲတွေပြုလုပ်ဖို့ဆန္ဒရှိတဲ့အကြောင်းတောင်ကိုရီးယားသမ္မတပက်ကုန်ဂျဲကပြောလိုက်ပါတယ်။ကိုလွန်မှုတွေရောပါစေဖို့ငင်းချမ်းစွာပြန်လည်ပေါင်းစည်းနိုင်ဖို့ဘသူနဲ့မဆိုတွေ့ဆုံမှုဆန္ဒရှိတဲ့အကြောင်းတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာတောင်ကိုရီးယားသမ္မတကပြောကြားခဲ့တာပါ။အကျိုးရှိမယ်ဆိုရင်ဘလို့ကျွတ်တင်သတ်မှတ်ချက်မျိုးမှမထားဘဲကောင်းဆောင်ချင်းတွေ့ဆုံဆွေးနွေးဖို့လိုလားတဲ့အကြောင်းနဲ့မြောက်ကိုရီးယားအနေနဲ့တစုံတရာတုံ့ပြန်ပြောဆိုစီခြင်းတယ်လို့လည်းပြောဆိုခဲ့တာပါ။ငင်းချမ်းရေးအတွက်ဆွေးနွေးရမှာမြောက်ကိုရီးယားရဲ့နျူကလ িয়ার အရေးစီစဉ်နေရအရေးပါတယ်ဆိုပေမဲ့ထိပ်သီးဆွေးနွေးပွဲအတွက်ဒါအကျွတ်တင်သတ်မှတ်ချက်သဘောမျိုးတော့မဟုတ်ဘူးဆိုပြီးတော့လည်းပြောဆိုခဲ့တာပါဒုတိယကမ္ဘာစစ်ပြီးတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံအဖြစ်ကွဲခွာခဲ့ခြင်းကဆက်လို့နှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံမှုကတော့နှစ်ချိန်သာရှိခဲ့ဘူးပါတယ်ကိုလွန်နုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအင်းနဲ့တောင်ကိုရီးယားသမ္မတရူမူဟွန်ဟွန်တို့2009ခုနှစ်မှာတွေ့ဆုံခဲ့တာကတော့နောက်ဆုံးအကြိမ်ဖြစ်ပါတယ်
ပါကစ္စတန်နိုင်ငံမှာပါရှွာမြို့တောင်နှင်းပစ်ခတ်မှုဖြစ်ပွားပြီးတော့တလနီးပါးကြာမှာနိုင်ငံတော်ကအကြောင်းတွေပြန်ပြောဖွင့်လိုက်ပါပြီ။ပါရှွာမြို့ကအကြောင်းတစ်ကြောင်းကိုတာလီဘန်စစ်သေးကြွတွေဝင်ရောက်ပစ်ခတ်ခဲ့လို့ကလေး134ဦးနဲ့ကျောင်းဝင်နဲ့16ဦးသေဆုံးခဲ့ရတာပါ။ဒီဇင်ဘာလ16ရက်နေ့ကပစ်ခတ်မှုဖြစ်ပွားခဲ့တဲ့ကျောင်းမှာစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးရာရှီရှယ်ရစ်ကဒီကနေ့ကျောင်းပြန်တက်လာတဲ့ကလေးတွေကိုစီကြုံနှုတ်ဆက်ခဲ့ပါရဲ့။တနိုင်ငံလုံးကကျောင်းတွေမှာလုံခြုံရေးတွန်းပြစ်ချထားဖို့လဲပါကစ္စတန်အရာရှိတွေအမိန့်ပေးထားပါတယ်စစ်တပ်ကဖွင့်ပေးထားတဲ့စာသင်ကျောင်းဖြစ်တဲ့အဲ့ဒီကျောင်းမှာနောက်ထပ်တိုက်ခိုက်မှုနဲ့မကြုံရအောင်လို့ခြံတိုင်းကိုမြှင့်ထားလိုက်ပြီးတော့ပတ်ပတ်လဲတန်ဆူးကြိုးတွေလဲချထားသလိုလုံခြုံရေးကင်မရာတွေလဲတပ်ဆင်ထားပါတယ်တချို့ကျောင်းတွေကတော့လုံခြုံရေးအပြည့်အဝမရှိစေနိုင်သေးလို့ဒီနေ့ကျောင်းပြန်ဖွင့်ခွင့်မရသေးပါဘူးဒီပါရှွာကျောင်းတိုက်ခိုက်မှုဖြစ်ပွားပြီးကတည်းကပါကစ္စတန်အစိုးရကတာလီဘန်နှိမ်နင်းရေးကိုပိုအားဖြင့်လှုံ့ဆော်နေပြီးတော့တည်တံ့ချတဲ့ဥပဒေကိုပြန်ပြထမ်းလိုက်တာနဲ့အကြမ်းဖက်သမားလိုယူဆရတဲ့အရဲသားတွေကိုမြင်းမြန်ဆန်ဆန်ပြစ်ဒဏ်ချနိုင်တဲ့စစ်ခုံရုံးတွေဖွင့်ခွင့်ပြုတဲ့ဥပဒေသစ်ပြဋ္ဌာန်းတာတွေအပါအဝင်အုပ်ချုပ်ရေးနဲ့ဥပဒေရေးရာပြင်ဆင်မှုတချို့ပြုလုပ်ခဲ့ပါတယ်ရှင
်ပါကစ္စတန်ဝန်ကြီးချုပ်နော်ဝက်ရှယ်ရစ်နဲ့တွေ့ဆုံမှုအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီယာအစ္စလာမဘတ်မြို့ကိုဒီကနေ့ပဲရောက်ရှိသွားပါတယ်ဥရောပပါဝင်အမေရိကန်နိုင်ငံရဲ့ဝန်ကြီးရဲ့သတင်းတပတ်ကြာခီးစဉ်တွင်ပါကစ္စတန်ကိုဒီကနေ့သွားတဲ့ခီးစဉ်နဲ့ပတ်သက်လို့တော့လူသိရှင်ကြားကြိုတင်ကြေညာထားတာမျိုးတော့မရှိပါဘူး။ပြည်ထောင်နိုင်ငံပဲရစ်မြို့တော်မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်နိုင်ငံတကာကောင်းဆောင်တွေတက်ရောက်ခဲ့တဲ့စူဝေးချစ်တပ်ဖွဲ့ကိုအမေရိကန်ဆိုတာထိတ်တန့်တောင်းဝန်ရှိသူတွေမတက်ခဲ့တဲ့ပေါ်ဝေဖန်မှုတွေထွက်ပေါ်လာပြီးနောက်မှာပဲဝန်ကြီးကလေးကဒီသတင်းပတ်နောက်မှာပဲရစ်မြို့ကိုသွားမှာဖြစ်တဲ့အကြောင်းလဲဒီကနေ့ပဲကြေညာခဲ့တာပါ။တောက်ကြနေမှာတော့ပါကစ္စတန်ခီးစဉ်တွင်အမေရိကန်နဲ့ပါကစ္စတန်တို့ရဲ့ဝန်ကြီးအဆင့်မဟာဗျူဟာမြောက်တွေ့ဆုံပွဲအစီအစဉ်ကိုအာရုံစိုက်ဆွေးနွေးသွားမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့အစိုးရအရာရှိတစ်ယောက်ကပြောဆိုထားပါတယ်။မဟာဗျူဟာမြောက်တွေ့ဆုံဆွေးနွေးမှုတွေကပါကစ္စတန်အစိုးရနဲ့အဖွဲ့အစည်းတွေကိုပုံမှန်ခိုင်မာပြီးတည်ရောက်မှုရှိအောင်အထောက်အကူဖြစ်စေခဲ့တယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့တာဝန်ရှိသူကပြောဆိုခဲ့တာပါ။ပါကစ္စတန်တာဝန်ရှိသူတွေနဲ့အမေရိကန်ကြားတိုက်တွန်းဆက်ဆံမှုတွေဟာ အစိုးရဝါဒတိုက်ဖျက်ရေးအတူလက်တွဲဆောင်ရွက်မှုမှာ80တူးတက်ဖို့အတွက်အရေးကြီးတယ်လို့လည်းပြောပါတယ်။နောက်ဆုံးအခြေဝန်ကြီးအဆင့်တွဲဆောင်ဆွေးနွေးမှုတွေကိုတော့လွန်ခဲ့တဲ့ဒီနေ့လောက်ကဝါရှင်တန်မှာကျင်းပခဲ့ကြတာဖြစ်ပါတယ်။
ကျူဘားနိုင်ငံအစိုးရကနိုင်ငံရေးအကျဉ်းစား53ကိုပြန်လွှတ်ပေးလိုက်တယ်လို့အမေရိကန်အစိုးရကပြောပါတယ်။အမေရိကန်နဲ့ကျူဘားနှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးပုံမှန်ပြန်ဖြစ်အောင်ကြိုးပမ်းနေတယ်လို့အရင်လကကြေညာခဲ့ပြီးပေးခဲ့တဲ့ကတိအတိုင်းကျူဘားကလှုံ့ဆော်တာပါ။ဖန်ခံရသူတချို့ကနိုင်ငံရေးနဲ့လူမှုရေးပြုပြင်ပြောင်းလဲမှုတွေအတွက်နှိုးဆော်လို့ဖြစ်တယ်လို့အမေရိကန်ထိပ်တန်းအရာရှိတူကပြောပါတယ်။လူခွင့်ရေးအဖွဲ့တွေနဲ့တိုင်ပင်ပြီးတော့နောက်မှာအမေရိကန်အစိုးရဟာဖန်ခံထားရတဲ့အကျဉ်းစားစင်းကိုကျူဘားအစိုးရကိုပေးခဲ့တာပါ။အမေရိကန်နဲ့ကျူဘာကြားမှာနှစ်ပေါင်းများစွာကြောင်းလို့တန်တမန်ဆက်ဆံရေးပြတ်တောက်နေခဲ့ပြီးမှဒါကိုပြန်ဆက်ဖို့ခိုင်ခိုင်မာမာကြိုးပမ်းနေတယ်ဆိုပြီးတော့2014နှစ်ကုန်ပိုင်းမှာအမေရိကန်နဲ့ကျူဘာအစိုးရကဇက်တိုက်ဆိုသလိုထုတ်ပြောသွားခဲ့တာဖြစ်ပါတယ်ရှင
်ထိတ်တရသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်အေးတန်နာကျော်တို့ကြီးညာပေးခဲ့တာပါရှင်အခုကတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါတော့မယ်နေပြည်တော်မှာကျင်းပတဲ့နိုင်ငံတော်သမ္မတနဲ့နိုင်ငံရေးခေါင်းဆောင်တွေတိုင်းရင်းသားရေးရာဝန်ကြီးတွေတိုင်းရင်းသားကိုယ်စားလှယ်ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးပွဲဟာဒီကနေ့ညနေပိုင်းမှာပြီးဆုံးသွားခဲ့ပြီးအဓိကကျတဲ့နိုင်ငံရေးဆုံးဖြတ်ချက်တွေချမှတ်နိုင်တာမရှိပေမဲ့ဒီလိုဆွေးနွေးပွဲမျိုးတွေလိုအပ်ရင်လိုအပ်သလိုကျင်းပသွားဖို့အတွက်တော့သဘောတူခဲ့ကြပါတယ်တယောက်တဲ့ကိုယ်စားလှယ်တချို့ကတော့ဒီကနေ့ဆွေးနွေးပွဲဟာအပြုသဘောဆောင်တဲ့ဆွေးနွေးပွဲအဖြစ်ရှုမြင်သုံးသပ်ကြပါတယ်။သတင်းပြည်စုံကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒီကနေ့ဆွေးနွေးပွဲကိုနေပြည်တော်ကနိုင်ငံတော်သမ္မတအင်တော်မှာကျင်းပခဲ့တာဖြစ်ပြီးနိုင်ငံတော်သမ္မတဒုသမ္မတနှစ်ဦး၊တွတ်တော်ဥက္ကဋ္ဌနှစ်ဦး၊ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌ၊တမ်ဘရောကာကွယ်ရေးဦးစီးချုပ်နဲ့ဒုကာကွယ်ရေးဦးစီးချုပ်အပါအဝင်အဓိကပါတီကြီး၃ခုဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တိုင်းဒါစီလုံးညညရေးပါတီအပြင်နိုင်ငံရေးအဖွဲ့၃ဖွဲ့ဖြစ်တဲ့ Federal Democracy မဟာမိတ်အဖွဲ့FDA ညီလောင်တိုင်းသားပါတီများ Federation MBF နဲ့ညီညွတ်သောတိုင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA ကိုယ်စားလှယ်တွေတိုင်းရင်းသားကိုယ်စားလှယ်တွေနဲ့တိုင်းရင်းသားရေးရာဝန်ကြီးတွေစုစုပေါင်း48ဦးပါဝင်တက်ရောက်ခဲ့ပါတယ်ဆွေးနွေးပွဲဟာမနက်9နာရီလောက်ကစတင်ပြီးညနေ4နာရီလောက်မှာပြီးဆုံးခဲ့ပါတယ်ဒီကနေ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးပြည်ကြရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးရဲထွတ်ကအခုလိုသတင်းထုတ်ပြန်ပါတယ်
။ကိုဆွေးနွေးပွဲကဒီဒီမိုကရေစီအစဉ်ပြုကြောင်းရေးနဲ့ပြည်ပြည်ကြောင်းရေးညာဆက်လက်ဖြစ်လို့ရေးကိစ္စ။ဒါဆိုနေရှင်ရေးပြည်သူ့ကိုချေခံပြီးမျိုးသားပြည်နယ်စီးပွားရေးကိုရည်ဆိုင်တာနိုင်ငံရေးဆွေးနွေးပွဲများတည်ပြပနိုင်ရေးကိစ္စ။ဒါနဲ့လူ့လယ်ရေးတရားမျှတကတော့2015ခုနှစ်ပြည်သူ့ဒီကောက်ပွဲများအောင်မြင်စွာဆက်ပပြုလုပ်နိုင်ရေးမြန်မာ့ဘဝကိုကြိုးပမ်းမှုနိုင်ငံရေးတော်မှန်စင်ရပေါ်ပေါ်နေနေဆရာကြီးတွေဒီကြားကလာနိုင်ငံရေးတည်နေဒီကိစ္စလို့ပါဝင်နိုင်ငံရေးကိစ္စလည်းလာလို့အထူးတော့ဒီဒီမှာဤဖွင့်လင်းတော့အကျန်းအမှန်သူတို့ဖြေချခဲ့ကြတယ်ယခုကဲ့သို့သောသူတို့သူတို့ဝင်များကိုအချိန်ခါနဲ့အချိန်ဒီပေါ်မူတည်အားလုံးညီနိုင်ပြီးဆက်မှသူတို့ဆိုတာဖြစ်ကြောင်းဟုတ်ပြန်လာပါ
ဆွေးနွေးပွဲပထမပိုင်းမှာကြီးညာချက်မှာဖော်ပြထားတဲ့အချက်၃ချက်အပေါ်မှာအဓိကဆွေးနွေးခဲ့သလိုဒုတိယပိုင်းမှာဒီအချက်တွေကိုအစုအဖွဲ့လိုက်ပြန်လည်ဆွေးနွေးခဲ့ပြီးတဲ့နောက်နောက်ဆုံးမှာထုတ်ပြန်ကြီးညာချက်ကိုဝိုင်းဝန်းဆွေးနွေးအတည်ပြုခဲ့ကြပါတယ်။ချင်းမျိုးသားပါတီဥက္ကဋ္ဌပူးစိုဆံကတော့ဒီကနေ့ဆွေးနွေးပွဲအပေါ်သူ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်ကတော့ဘာပဲဖြစ်အောင်မြင်တယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ခြင်းတယ်။ဘာဖြစ်လို့လဲဆိုတော့ဒီလိုအချင်းချင်းမျိုးကကျွန်တော်တို့မြန်မာနိုင်ငံမှာအမအောင်ဆုံးဖြစ်တဲ့နောက်ပြီးတော့ဒီမှာတော်တော်လေးကို all inclusive ပေါ့ဗျာကျွန်တော်ပါဝင်နိုင်ကြတော့ပေါ့တော့ဒီလိုအချင်းချင်းမျိုးကကျွန်တော်အချိန်မှာတော့တမိုင်းဝင်တယ်လို့တောင်ကျွန်တော်ပြောချင်ပါတယ်ကျွန်တော်သမီကုံနားထောင်တာတယောက်မှကန့်ကွက်တာမရှိပါဘူးเนาะအကုန်လုံးအပြုသဘောဆောင်ဒီမှာဒီဟာတွေကိုသူတို့သမရကြီးပေးထားတဲ့เนาะအဂျင်နာ၃ခုပေါ်မှာသဘောတူကြတယ်ဆိုတော့အချိန်မျိုးနဲ့ကျွန်တော်တွေ့ပါ
ရခိုင်အမျိုးသားပါတီကဦးအေးတောင်ကတော့ဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲဟာအပြုသဘောဆောင်တဲ့ဆွေးနွေးပွဲဖြစ်တယ်လို့သုံးသပ်ပြီး2015ရွေးကောက်ပွဲအတွက်အတော်များများကအကြံပြုဆွေးနွေးကြတယ်လို့ပြောပါတယ
်အဓိကဆုံးဖြတ်ချက်ရလို့တော့ဘာမှတော့မရပါဘူးဒါပေမဲ့ဆွေးနွေးကြတာတွေကတော့တော်တော်လေးကောင်းတယ်သင်ကြားချက်တွေကောင်းတယ်ဆိုတော့လေအပြာနာဆွေးနွေးနိုင်မှုအပိုင်းမှာတော့ဖိတ်ပြီးတော့သင်တော့မဆွေးနွေးနိုင်ဘူးမတော်ဆက်နာရေကောက်ဖွဲ့နဲ့ပတ်သက်လို့ဇာတိတရားမျှတဲ့ရေကောက်ဖွဲ့တရားလို့ပြောကြအများစွာရ င်ကြတာတွေရှိတယ်။ကျန်ကျန်လေးပေးကြတယ်။အဲ့ဒီမှာပြတော်ဥက္ကဋ္ဌနဲ့ကော်မရှင်ဥက္ကဋ္ဌကတော့အရင်2030 recover ဖြစ်ခဲ့တာတွေကိုအသာထားပြီးတော့လာမယ့်2005 recover မှာဝက်လက်ပြီးတရားမျှတဲ့ recover ဖြစ်အောင်ကျင်းပပေးဖို့အတွက်ခရီးတွေပေးတာလည်းတွေ့ရတယ်။
ဒီကနေ့ဆွေးနွေးပွဲကိုတက်ရောက်လာတဲ့ NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကတော့တီးခြားဆွေးနွေးတာမရှိဘဲသူတို့ပါတီဘ ਹੁ အလုံးမှုဆောင်တွေကပေးလိုက်တဲ့အကြံပြုချက်တွေကိုပဲဖတ်ကြားခဲ့တယ်လို့ဦးရီတောင်ကပြောပါတယ်
။ဒေါ်ဆန်းစုကြည်ကတော့သူကဆွေးနွေးတာမရှိဘူး။သူစီစီကဆုံးဖြတ်ချက်အရပေးလိုက်တဲ့အကြံပြုတဲ့ချက်တွေကိုပဲဖတ်ကြားတယ်
။ဒီအကြံပြုချက်တွေမှာနိုင်ငံတော်သမ္မတဖိတ်ကြားစင်ကပါဝင်တဲ့ဆွေးနွေးမဲ့အချက်၃ချက်အပေါ်မှာအခြေခံတာဖြစ်ပြီးအသေးစိတ်ကိုတော့သတင်းထုတ်ပြန်တာမရှိပါဘူး။တယောက်ခဲ့တဲ့ခေါင်းဆောင်တချို့ကတော့ဆွေးနွေးပွဲကိုတယောက်တဲ့သူများပေမဲ့တီးကြတဲ့ဆုံးဖြတ်ချက်မရတဲ့အပေါ်မှာအားမလို့အားမရဖြစ်တာတွေလည်းရှိပါတယ်။ပြီးခဲ့တဲ့နှစ်အော်တိုဘာလကုန်ကလည်းထိပ်သီးခေါင်းဆောင်14ဦးပါဝင်တဲ့အလားတူဆွေးနွေးပွဲမျိုးကျင်းပခဲ့ရမှာထူးခြားတဲ့ရက်လမထွက်တဲ့အပေါ်ဝေဖန်တာတွေလည်းရှိခဲ့ပါတယ်။
ကိုမိုးစော်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းမှာပဲဒီကနေ့ဆွေးနွေးပွဲအပေါ်ဒေါန်ဆန်းစုကြည်ရဲ့တုံ့ပြန်ချက်ကိုလည်းတင်ပြပေးပါမယ်။အဓိကတိုက်ခိုက်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတော့အခုလိုတွေ့ဆုံမှုမျိုးကိုဘလို့အခြေခံမှုတွေနဲ့ဖိတ်ခေါ်ပြုလုပ်တယ်လဲဆိုတာကိုသူနားမလည်ဘူးလို့ဝေဖန်သွားပါတယ်။အထူးသဖြင့်လွှတ်တော်ကတောင်းဆိုထားတဲ့ထိပ်သီး6ပွင့်ဆိုင်ဆွေးနွေးပွဲမျိုးကိုရှောင်လွှဲဖို့အတွက်ဒီလိုအစည်းအဝေးကျင်းပတာမျိုးမဖြစ်သင့်ဘူးလို့လည်းအစည်းအဝေးအပြီးသတင်းတောက်တွေနဲ့တွေ့ဆုံစင်မှာဒေါအောင်ဆန်းစုကြည်ကပြောဆိုသွားတာပါ။
ဆွေးနွေးတဲ့ဟာတွေက6ပွင့်ဆိုင်ပုံစံမှမဟုတ်ပဲ။ဒါပြည့်တိုင်းတိုင်းပြည်နဲ့တိုင်းသားဝင်ကြီးတွေပါတယ်လေတိုင်းသားဝင်ကြီးတွေဆိုတာတကယ်တော့ဒါအစိုးရအဖွဲ့တိုင်းသားဝင်ကြီးတွေသူစင်ဆွေးနေတယ်ဆိုတာဒါတစ်မျိုးပေါ့ဒါအစိုးရအဖွဲ့နဲ့နိုင်ငံရေးပါတီတွေနဲ့ဆွေးနေတာလားဟိုအန်တီရောမြင်မှာတော့ဘယ်လိုမူအရာဒီပုဂ္ဂိုလ်တွေဖိတ်လဲဆိုတာအန်တီရောမရှင်းဘူ
းအစည်းအဝေးအတွင်းမှာတော့ဖိတ်ကြားစဉ်ဖိတ်စာမှာပါဝင်တဲ့ခေါင်းစဉ်၃ခုအပေါ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဘ ഹു အလုံးမှုဆောင်ရဲ့အမြင်အကြံပြုချက်တွေကိုပဲဒေါအောင်ဆန်းစုကြည်ကတင်ပြခဲ့ပြီးသူ့အနေနဲ့ဆွေးနွေးတာမျိုးတော့မလုပ်ခဲ့ပါဘူးအစည်းအဝေးတွင်မှာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စရပ်တွေကိုတိုင်းရင်းသားဝင်ကြီးတွေအပါအဝင်အတော်များများဆွေးနွေးထောက်ပြခဲ့တယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောပါတယ်အခုဆွေးနွေးပွဲမျိုးဟာလွှတ်တော်ကတောင်းဆိုထားတဲ့ထိပ်သီး6ပွင့်ဆိုင်ဆွေးနွေးပွဲမျိုးနဲ့လည်းပုံစံမတူအကြောင်းအရာလည်းမတူဘူးလို့ဒေါအောင်ဆန်းစုကြည်ကသတင်းထောက်တွေကိုပြောခဲ့ပါတယ
်အနေရောရည်ရွယ်တဲ့6ပွင့်ဆိုင်နဲ့အခုပုံစံနဲ့ကမတူဘူးအဲ့တော့ဒါ clash ဖြစ်စေအကြောင်းလည်းမရှိဘူးအခုပြောသွားတဲ့ဟာတွေကဒီ delay 48ရောက်ဆိုတော့ရေဘူးရဆံမှာပေါ့ဒါတော့ဘယ်လိုမှမြင်လို့ရတဲ့ကိစ္စမဟုတ်ဘူးနောက်တချို့ကိစ္စတွေဥပမာအားဖြင့်ပြောရမယ်ဆိုလို့ရှိရင်ရွက်ောက်ပွဲနဲ့ပတ်သက်လို့ပြောရတာရှိတယ်ပေါ့နော်ရွက်ောက်ပွဲနဲ့ပတ်သက်လို့ပြောတဲ့ဆံမှာမေးတဲ့ဟာတွေနောက်ဥတည်ဦးကဖြေတာတွေပါတယ်ဟာအရေးမကြီးတာတော့မဟုတ်ဘူးဒါပေမဲ့ဒီဟာဒီကိစ္စကြီးကတကယ်တော့ဥတည်ရေးအနေနဲ့နိုင်ငံရေးပါတီတွေရှင်းထားပြီးသားကိစ္စကြီးမဟုတ်တယ်လို့ကိစ္စတော့ဟိုဒီအဲမဲယောအဆောင်ကိစ္စတော့ဒါကြီးကဟို technical ပေါ့နော်အဲ့လိုကိစ္စကြီးကဥတည်ရေးတော့ကော်မရှင်ရှင်းထားပြီးသားဒါပေမဲ့ဒီလိုဟာမျိုးဆွေးနွေးပွဲအန်ဒီတို့ရည်ရွယ်တဲ့6ပွင့်စပိုင်ဆွေးနွေးပွဲဒါမျိုးတွေဆွေးနွေးမှုမဟုတ်ဘူး
လက်ရှိနိုင်ငံရေးပြဿနာတွေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စရပ်တွေကိုဆွေးနွေးဖို့သမရပြည်ထောင်စုလွှတ်တော်နာယကကာကွယ်ရေးဦးစီးချုပ်နဲ့လေးပွင့်ဆိုင်တွေ့ဆုံလို့တဲ့ဆိုပြီးဒေါအောင်ဆန်းစုကြည်ကတောင်းဆိုထားတာပါပြည်ထောင်စုလွှတ်တော်ကတော့အမျိုးသားလွှတ်တော်နာယကနဲ့တိုင်းရင်းသားခေါင်းဆောင်တဦးကိုပါထည့်သွင်းပြီးထိပ်သီး6ပွင့်ဆိုင်တွေ့ဆုံဆွေးနွေးဖို့တောင်းဆိုခဲ့တာကိုလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကထောက်ခံထားပါတယ်သမရပြောခွင့်ရပြည်ချိုင်းဝင်ကြီးဦးရဲထွက်ကတော့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးမဖြစ်နိုင်ဘူးဆိုတာကိုတက်အပ်မငင်းပေမဲ့အခုလိုအားလုံးပါဝင်တဲ့ဆွေးနွေးမှုတွေဆက်ပြီးတော့ပြုလုပ်သွားမယ်လို့သတင်းထောက်တွေကပြောခဲ့ပါတယ်ရှင
်တော်ရရှိမှခင်ဗျာနိုင်ငံတော်အကြီးအကဲတယောက်ဖြစ်တဲ့သမရဦးသိန်းစင်ရဲ့လက်ရှိလာစာဟာနည်းနေတယ်လို့လွတ်တော်ခေါင်းဆောင်တချို့အကြားပြောဆိုမှုတွေထွက်နေတဲ့အပေါ်တော်ရရှိတို့ဘလို့သဘောရှိကြပါသလဲနိုင်ငံတော်သမရဝန်ကြီးအဆင့်ရှိသူတွေနဲ့လွတ်တော်အမတ်တွေရဲ့လစာဝင်ငွေဘလောက်ရှိတင်ပါသလဲဆိုတော့သောရရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923823554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
။လာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်နဲ့အားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါဦးမယ်ရှင်။မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတို့ကြားငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးမှုတွေတက်မတော်ကနေနောက်ကျောင်းပြန်လှည့်တဲ့အနေအထားကြောင့်ပြည်တွင်းငြိမ်းချမ်းရေးရဖို့မျှော်လင့်ချက်နှဲနေတယ်လို့ PSLF လို့ခေါ်တဲ့ပလောင်ပြည်သူ့လွတ်မြောက်ရေးတပ်ဦးတာဝန်ရှိသူတို့ကပြောပါတယ်။တိုင်းဒေသဒေသတွေမှာမငြိမ်းချမ်းသေးတဲ့အခြေအနေတွေကြောင့်လာမယ့်2015ရွေးကောက်ပွဲဟာလွတ်လပ်တရားမျှတပြီးလက်ရှိနိုင်ငံရေးပြဿနာတွေကိုဖြေရှင်းပေးနိုင်မယ်မဟုတ်ဘူးလို့လည်းဇန်နဝါရီလ12ရက်နေ့မှာကြာရောက်တဲ့52နှစ်မြောက်ပလောင်တော်လန်ရင်းနေ့မှာကြီးညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီသတင်းကိုတော့ထိုင်းချေဆိုင် VOE သတင်းထောင်နိုင်ခွင့်အင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဇန်နဝါရီလ12ရက်နေ့မှာကြာရောက်ခဲ့တဲ့52နှစ်မြောက်ပလောင်တော်လန်ရင်းနေ့ကိုရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ထဲမှာကျင်းပခဲ့ပါတယ်။တိုင်းရင်းသားဒေသတွေမှာထိုးစစ်ဆင်မှုတွေရှိနေတဲ့ပြင်အစိုးရနဲ့တိုင်းရင်းသားဖွဲ့တို့တွေ့ဆုံမှုမှာတပ်မတော်ကနေနောက်ကျောင်းပြန်လှည့်နေတဲ့အနေအထားကြောင့်ပြည်တွင်းငြိမ်းချမ်းရေးရရှိဖို့မျှော်လင့်ချက်နှဲနေသေးတယ်လို့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးရဲ့ပြန်ကြားရေးတာဝန်ခံမိုင်းအိုက်ကျော်ကအခုလိုပြောပါရယ
်သူတို့ကြည့်ဒီ SCC မှာဆွေးနွေးနေတဲ့အပေါ်မှာဒီအားရစနမှုကပြီးမလို့လို့နဲ့နောက်ကျောင်းပြန်လဲတဲ့အနေအထားရှိတယ်ခင်ဗျာနောက်ကျောင်းပြန်လဲတဲ့အနေအထားကဘာဖြစ်လဲဆိုတော့သဘောတူညီမှုညီရလူမျိုးရေးပေါ်မှာဒီမှာစစ်တပ်ကကာတူညီမှုဆော့ချက်ပေါ်မှာတဲ့အဲ့ဒါဟောအစိုးရဒီနေ့နဲ့ဒီကဒီဖိနစ်ကနောက်ကျောင်းပြန်လဲတယ်ဒီပွဲကလုပ်ကြတဲ့ဘာမှဟိုအကျိုးသက်ရမှုမရှိဘူ
းလက်ရှိပလောင်တီတပ်မှာ2014ခုနှစ်ကနေအခုထိမြန်မာအစိုးရတပ်နဲ့တန်းပလောင်လူမျိုးရေးတပ်မတော်တို့ကြားတိုက်ပွဲအချိန်ပေါင်း200ကျော်ရှိခဲ့ပြီလို့လည်းမိုင်းအိုက်ကျော်ကပြောပါတယ်တိုင်းဒေသတွေမှာမငြိမ်းချမ်းသေးတဲ့အခြေအနေကြောင့်လာမယ့်2015ရွေးကောက်ပွဲဟာလွတ်လပ်တရားမျှတပြီးလက်ရှိနိုင်ငံရေးပြဿနာကိုဖြေရှင်းပေးနိုင်မှာမဟုတ်ဘူးလို့ပလောင်ပြည်နယ်လူမျိုးရေးတပ်ဦးရဲ့ပြန်ကြားရေးတာဝန်ခံမိုင်းအိုက်ကျော်ကအခုလိုပြောပါတယ
်2018ဖွဲ့စည်းပုံကိုကျွန်တော်လက်မခံနိုင်ဘူးနော်စာရင်းအားလုံးသဘောတူညီမှလုပ်ဆောင်တဲ့ရေကော်ပွဲမို့လို့ချင်းဆရာမတော်ရဲ့ရေကော်ပွဲတွေမဖြစ်လာနိုင်ဘူးလို့ကျွန်တော်ယူဆတာပေါ့နော
်တန်းပလောင်တီတပ်မှာမူရေးစေဝါထုတ်လုပ်သုံးစွဲရောင်းချမှုပြဿနာကလည်းတနေ့တခြားကြီးထွားနေတဲ့အခြေအနေမှာရှိနေပါတယ်ပလောင်ပြည်နယ်လူမျိုးရေးတပ်ဦးအနေနဲ့မူရေးစေဝါတိုက်ဖျက်ရေးလုပ်ငန်းစဉ်ကိုလှုပ်ဆောင်နေပြီး52ကြိမ်မြောက်ပလောင်တော်လန်ရင်းနှီးမှာဖမ်းဆီးရထားတဲ့မူရေးစေဝါတွေကိုမိရှုပ်ဖျက်ဆီးခဲ့တယ်လို့လည်းမိုင်းအိုက်ကျော်ကအခုလိုပြောပါတယ
်အမှမိရှုပ်တဲ့ပုံမှာဘိန်းမဲက35ပိတ်တာဘိန်းဖြူက9ကီလိုပေါ့နော်ဒါမှဆီးပြားအလုံးပေါင်း5000ကျားပေါ့နော်ကျားရည်5000ရှိတယ်ခင်ဗျာအဲ့အခုကျွန်တော်ဒီတော်ရင်းနှီးကျင်းပတဲ့အခါနာပြီးတဲ့နောက်မှာကျွန်တော်အခုလိုမီဒီယာတွေရှိရောဒီဒမီယာဖတ်ရှိရောဒီကြောက်ရလာတဲ့ဖိတ်ခါချင်တာကျွန်တော်ပြီးသွားမှမရှိဖြစ်သေးဘူး
ဒီအခမ်းအနားကိုတေရခံပလောင်လူမျိုး2000နီးပါးနဲ့စစ်ရေးမဟာမိတ်တွေဖြစ်တဲ့ KIA ကချင်လွတ်လပ်ရေးတပ်မတော်တောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကလည်းတက်ရောက်ခဲ့ကြပါတယ်မြန်မာနိုင်ငံမှာအစိုးရအနေနဲ့ဗာဒာရေးပြဿနာကိုဖန်တီးနေခြင်းလေယာဉ်မြေတိမ့်ဆိတ်မှုပြဿနာဖြစ်ပွားနေခြင်းတက်ကြွလှုပ်ရှားသူတွေကိုဖန်ဆီးခြင်းပြည်သူတွေရဲ့ငြိမ်းချမ်းရေးတောင်းဆိုမှုကိုလှည့်လည်ရှုထားခြင်းတိုင်းရင်းသားဖွဲ့စည်းတွေပေါ်မှာစစ်အင်အားနဲ့ချင်းချောက်နေခြင်းစတဲ့အခြေအနေမှာရှိနေတာကြောင့်ပြည်သူတွေလိုလားတဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးဟာအလှမ်းဝေးနေအောင်မယ်လို့52နှစ်မြောက်တန်းပလောင်တော်လိုင်းရင်းနှီးမှာပလောင်ပြည်နယ်လူမျိုးရေးတပ်ဦးကနေကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တခြားတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီအနေနဲ့တွေ့ဆုံဆွေးနွေးပြီးပြည်ခန့်ရက်စက်ရေးဗဏ္ဍာမသဘောတူညီချက်တွေရရှိပြီးခဲ့ပေမဲ့လည်းပလောင်ပြည်နယ်လူမျိုးရေးတပ်ဦးနဲ့တော့အပြည့်ခန့်ရက်စက်ရေးသဘောတူညီမှုမရရှိသေးပါဘူး။ပလောင်ပြည်နယ်လူမျိုးရေးတပ်ဦးဟာ BSLA ခေါ်ပလောင်ပြည်နယ်လူမျိုးရေးတပ်မတော်အပြည့်ခန့်ရက်စက်ရေးလှုပ်ဆောင်ပြီးနောက်ပိုင်း1990ခုနှစ်မှာစတင်တည်ထောင်ခဲ့ပြီးတော့2005ခုနှစ်မှာလက်နက်ကင်တပ်ကိုဖွဲ့စည်းနိုင်ခဲ့ပါတယ်2010ခုနှစ်မှာရခိုင်ပလောင်ပြည်နယ်လူမျိုးရေးတပ်မတော်နေမြေတွေကိုပြန်လည်စုမိုးနိုင်ခဲ့ပါတယ်ပလောင်ပြည်နယ်လူမျိုးရေးတပ်ဦးဟာရှမ်းပြည်နယ်မြောက်ပိုင်းနန့်ဆန်မိုင်းတုံကုတ်ခိုင်ဒေသတွေမှာအခြေပြုလှုပ်ရှားနေပါတယ်ခင်ဗျာ
ဒါတော့ထိုင်းခြေဆိုင် VOE သတင်းထောက်နိုင်ခွင့်အင်ရဲ့သတင်းပေးပို့ချက်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုကတော့အမေရိကန်ကိုယ်စားလှယ်အဖွဲ့ရဲ့မြန်မာလူအခွင့်ရေးအချက်အလက်ရှာခီးစဉ်ကိုလည်းတင်ပြပေးပါအောင်မယ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့ဒီမိုကရေစီလူအခွင့်ရေးနဲ့အလို့သမားရေးရာလက်ထောက်နိုင်ငံသားဝင်ကြီးတွန်မာလင်နော့စကီဦးဆောင်တဲ့အဖွဲ့ဟာကချင်ပြည်နယ်မြစ်ကြီးနားမြို့ကိုတွားရောက်ပြီးကချင်ပြည်နယ်အစိုးရအဖွဲ့ဝင်တချို့နဲ့တွေ့ဆုံတာအပြင်လူမှုရေးအဖွဲ့အစည်းတွေလူအခွင့်ရေးလှုပ်ရှားသူတွေတိုင်းရင်းသားခေါင်းဆောင်တွေနဲ့ပါတွေ့ဆုံခဲ့ပါတယ် ဒါအပြင်စစ်ဘေးရှောင်ဒုက္ခသည်စခန်းနေစီကိုလည်းတွားရောက်ခဲ့တာပါအပြည့်အစုံကိုတော့ဆက်သွယ်မြင်မြန်ထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုစီသူကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါလူ့ကွင်ရင်းနဲ့လူ့သမားရေးရအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မလင်နော့စကီနဲ့အဖွဲ့ဟာမနေ့ကတနင်္ဂနွေနေ့မှာကချင်ပြည်နယ်မြစ်ကြီးနားမြို့ကိုရောက်ရှိခဲ့ပြီးတော့ကချင်ပြည်နယ်အစိုးရအဖွဲ့အပါအဝင်လူမှုအဖွဲ့အစည်းတချို့နဲ့တွေ့ဆုံခဲ့တာအပြင်လူ့ကွင်ရင်းအခြေအနေတွေနဲ့ကချင်ပြည်နယ်ရဲ့လက်ရှိအခြေအနေတွေကိုမေးမြန်းခဲ့ပါတယ်ကချင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့တာကိုတော့ကချင်ပြည်နယ်လူမှုရေးရာဝန်ကြီးဒေါ်ပေါ့ကြာကအခုလိုပြောပါတယ
်။စီနေရတဲ့ကိစ္စအကြမ်းဖက်ကတော့နမတိကတော့နေချင်ရတော့နမနိကတော့ဒုက္ခတဲ့ကိစ္စပေါ့။နမတုံးကတော့လူရစေဝါကိစ္စပေါ့။အဲ့ဒီသုံးခုကိုဟောသူတို့လည်းနေခွင့်နေပါတယ်နေပေါ့။ဒီကတော့ဝန်ကြီးချုပ်မရှိဘူးဆိုတော့အလုံးရဲ့ဝန်ကြီးကဒီတင်လုပ်ပြီးဖြစ်သွားတာပါရှင့်။ကျမရဲ့တော့အစိုးရအတူတူမျိုးရဲ့နောက်ပြီးမှဥပဒေချုပ်လေးရောက်ပါဆက
်လက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မလင်နော့စကီနဲ့အဖွဲ့ဟာရှမ်းမြို့နယ်စုရေးရအဖွဲ့နဲ့လည်းမနေ့ကနေ့လယ်ပိုင်းမှာတွေ့ဆုံခဲ့ကြပါတယ်ငင်းချမ်းရေးတိဆောက်မှုတိုင်းရင်းသားမျိုးနယ်စုအရေးတွေကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့ရှမ်းမြို့နယ်စုရေးရအဖွဲ့ရဲ့အတွင်းရေးမှူးဦးဆိုင်ဆန်းဝေကပြောပါတယ
်အော်အဓိကတော့သူတို့ဒီကျွန်တော်တို့ဒါဒေသခံရှမ်းတိုင်းသားတွေဒီလူ့ခွင့်ရေးချိုးဖောက်ခံရတယ်တွေသူတို့ကသိရှိပါတယ်တဲ့ပေါ့နော်အဲ့ဒီပေါ်မှာဒီအတူရှင်တဲ့နေထိုင်ရေးအတွက်ဒါဆောင်ရွက်ဟိုတင်းမော်လေးသူတို့လှုပ်တင်တာကိုလည်းသူတို့လှုပ်ပါမယ်ဆိုပြီးမှသူတို့ပြောသွားတာပေါ့ကျွန်တော်တို့ဒီကချင်းနဲ့ရှာဒီအတူရှင်တဲ့နေထိုင်ဖို့ရန်အတွက်ဒါတွေ့ဆုံပြေးမှုလည်းရမယ်ဆိုတဲ့အနေထားပေါ့အဲ့ဒါဆွေးနွေးသွားတာပေါ့ KNA ကြောင့်ကျွန်တော်တို့ဒီလူခွင့်ရေးချိုးဖောက်ခံရတဲ့ကိစ္စကိုလည်းပဲ KNA နဲ့လည်းဒါတွေ့ဆုံဟိုတင်းမော်လေးဖြည့်ရှင်းတင်တယ်ဆိုတာကိုလည်းဒီလိုလဲပြောသွားပါတယ်အခုကအဖွဲ့ပေါင်းစုံလာတွေ့တဲ့အကြောင်းမို့ကျွန်တော်တို့ဒီရှမ်းဒေသခံရှမ်းတွေရဲ့ဒီဟိုရင်းပေါ်လဲအရေးကိုလဲသူတို့စိတ်ဝင်စားပြီးတော့မှဒါဆောင်ရွက်နိုင်မယ်လို့အဲ့လိုပဲဒါယုံကြည်မျှော်လင့်တာပေါ့
ဒီကနေ့မှာတော့ဘာသာရေးခေါင်းဆောင်တွေဒုက္ခသည်ကူညီပေးရေးဆောင်ရွက်နေသူတွေနဲ့မြကြီးနားမြို့မှာတည်တံ့တွေ့ဆုံခဲ့ပါတယ်ဒုက္ခသည်တွေရဲ့နေရက်ပြန်နိုင်ရေးနဲ့လူခွင့်ရေးချိုးဖောက်ခံရတာတွေကိုဆွေးနွေးခဲ့ကြတယ်လို့ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ကချင်းနှချင်းခရိယံစစ်ဘေးရှောင်ဒုက္ခသည်များကူညီထောက်ပံ့ရေးအဖွဲ့ KBC ရဲ့လူမှုကူညီရေးဌာနညှိနှိုင်းမှုဦးဆိုင်လီကပြောပါတယ
်ကျွန်တော်တို့ဆွေးနွေးဖြစ်တာကအဓိကလက်ရှိကချင်းပြည်နယ်မှာရှိတဲ့စစ်ပြည်အခြေအနေရဲ့ပြီးတော့ဒီအကူအညီသက်ရှိကူညီထောက်လူသားချင်းဆိုင်ရာအကူအညီပေါ့နော်အဲ့ဒါနဲ့ပြောဖြစ်တယ်ပြီးတော့ကချင်းပြည်နယ်မှာကျွန်တော်တို့ဒေသခံအဖွဲ့အစည်းကနေပြီးတော့တင်ပြကတော့ဒီကချင်ပြည်နယ်မှာမူရစ်စေဘပြဿနာတော်တော်လေးကိုဆူရောနေတဲ့ဟာလေးကိုကျွန်တော်တင်ပြသွားတယ်။နောက်တစ်ခုကတော့ဒီလူပြောမလဲဆိုလို့ရှိရင်ဒီ2015ရွေးကောက်ပွဲအတွက်ကိုသူတို့မေးတယ်ပေါ့နော်။ဒါမဲ့လည်းပြည်သူတွေအနေနဲ့ဒီဒေသခံအဖွဲ့အစည်းတွေပြောတာကတော့ဒီ2015ရွေးကောက်ပွဲဟာလေးပဲရင်က2017ရွေးကောက်ပွဲနဲ့ခက်စင်စင်လောက်ပဲရှိသွားမယ်ယုံကြည်မှုမရှိဘူးဆိုတဲ့ဟာကအဓိကထားပြီးပြောတာပဲဖြစ်တယ
်လက်ထောက်နိုင်ငံခြားရေးဝန်ကြီးနဲ့အဖွဲ့ဟာမြကြီးနားမြို့ကစစ်ဘေးရှောင်ဒုက္ခသည်စခန်းတွေစီကိုကိုရန်တွားရောက်လေ့လာခဲ့တယ်လို့အမေရိကန်တန်ယုံရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာဖော်ပြထားပါတယ်ဒီမိုကရေစီလူ့ခွင့်ရင်းနဲ့လူ့သမားရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မလင်နော့စကီရဲ့အခုခီးစဉ်ဟာဒုတိယအကြိမ်မြောက်ခီးစဉ်ဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်2014ဇွန်လမှာလဲမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကိုလာရောက်လေ့လာခဲ့ပူးပါတယ်လက်ထောက်နိုင်ငံခြားရေးဝန်ကြီးနဲ့အဖွဲ့ဟာလူခွင့်ရေးအခြေအနေတွေအပါအဝင်လက်မြေသိမ်းဆည်းမှုပြဿနာတွေတရားရေးစနစ်ပြုပြင်ပြောင်းလဲရေးတွေနဲ့ဒရင်သမားတွေဖမ်းဆီးခံရမှုတွေအကြောင်းနေပြည်တော်မှာအစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးသွားဖို့လဲရှိပါတယ်ဒါ့အပြင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့လည်းတည်ထောင်တွေ့ဆုံသွားဖို့ရှိတယ်လို့သိရပါတယ်ခင်ဗျာ
ကိုစီသူပြောပြခဲ့တာပါရှင်တနင်္လာနေ့ညချမ်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲမကြခင်မှာတော့အဖတ်စဉ်ခဏတွေကိုနားဆင်ကြားရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညာချမ်းမှာတော်ရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့တင်းနယ်လာနေညာပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍကိုအရေးဆုံးထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ကြရမှာကတော့
ဖြစ်ပြီးစနစ်ပြီးပြောင်းလာတာနဲ့အမျိုးမျိုးမျိုးဖုံဖုံကျုံတွေ့နေရတဲ့ဒီကံလောကရဲ့ရည်ရည်ကြောင်းနေရာလေတကယ်ကိုပြင်းထန်တော့မှာလေညာဒါပေမဲ့ကျွန်တော်ယုံကြည်ကတော့မြမတန်ခြင်းတွေကိုမခွဲပြောက်ရအောင်
ဒါကတော့ဒေသန်ရှင်တက်မြတ်ဆိုရဲ့ယုံကြည်ရာဖြစ်ပါလေရှင်ဒါဒီမတိုင်ခင်အခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရုရှားနိုင်ငံရဲ့စီးပွားရေးဟာအတွင်းထဲကပောက်ကွဲမှုဖြစ်ပေါ်နေပြီးရေနံစည်းတွေကလည်းဇက်တိုက်ဆိုသလိုကျဆင်းနေတဲ့အတွက်2015ခုနှစ်မှာကမ္ဘာစီးပွားရေးကျဆင်းမဲ့အလားအလာရှိနေပါတယ်။ကမ္ဘာစီးပွားရေးနဲ့ပတ်သက်လို့စိတ်မချမ်းမြေစရာသတင်းတွေအခုလိုထွက်နေပေမဲ့အိန္ဒိယနိုင်ငံမှာကတော့ကောင်းမွန်တိုးတက်တဲ့လက္ခဏာတွေတွေ့ရသလိုတရုတ်တို့ရဲ့သိုးနှစ်ကဂျာမန်စီးပွားရေးဆက်လက်ကောင်းမွန်စေမယ်ဆိုတဲ့မျှော်လင့်ချက်တွေလည်းထွက်ပေါ်နေပါတယ်။2015ခုနှစ်ရဲ့ကမ္ဘာစီးပွားရေးအလားအလာတွေကိုတော့အခုသတင်းဖတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
ရုရှားနိုင်ငံရဲ့စီးပွားရေးအကြက်တဲဟာမော်စကိုမြို့ကလူတွေတွေကိုပါထိခိုက်လာနေပြီး2015ခုနှစ်ကျော်တဲ့အထိတက်ရောက်မှုတွေရှိနေပါတယ်။ရုရှားရူဘယ်ငွေတန်ဖိုးရုတ်တရက်ထိုးချသွားတာဟာ1990ခုနှစ်တည်နောက်ပိုင်းဖြစ်ပေါ်တဲ့အဆိုးဝါးဆုံးငွေကြေးပြဿနာလည်းဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီပူတင်ကလည်းတိုင်းပြည်စီးပွားရေးကိုနှစ်နှစ်အတွင်းပြန်လည်ကောင်းမွန်အောင်လှုပ်ဆောင်မယ်လို့ကတိပြုပြောဆိုထားပြီးလောင်စာဆီပေါ်မီခိုအားထားနေရတဲ့တိုင်းပြည်ရဲ့စီးပွားရေးကနေတခြားနေရာတွေကိုပါပြောင်းလဲလှုပ်ဆောင်သွားဖို့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ရူဘယ်ငွေတန်ဖိုးကျနေတာကိုဝိုင်းဝန်းကူညီကြဖို့စီယုံပြောဆိုနေပါတယ်။ကုန်စင်းလုံးတွေကြီးမြင့်တော့မယ်ဆိုတဲ့စိုးရင်စိတ်နဲ့ရုရှားနိုင်ငံသားတွေကလည်းကုန်ပစ္စည်းတွေကိုတိုးလောင်နေကြပါတယ်။ရုရှားတို့ကခရီးမယာကျွန်းဆွယ်ကိုတင်ပတ်လိုက်တာကိုတန်ခတ်တဲ့အနေနဲ့အနောက်အုပ်စုနိုင်ငံတွေကရုရှားအပေါ်ငွေကြေးအရာတန်ခတ်ပိတ်ဆို့မှုတွေမနစ်ကချမှတ်ခဲ့ပါတယ်။ဒါပြင်ရင်းနှံစည်းတွေအဆမတန်ကျဆင်းနေတာကလည်းစီးပွားရေးကိုအကြီးအကျယ်ထိခိုက်စေပါတယ်။ကာနဂီနိုင်ငံတကာညီညွတ်ရေးအကူအညီပေးရေးအဖွဲ့မော်စကိုရုံးခွဲကညွှန်ကြားရေးမှူးဒီမီထရီထရနင်းကတော
့ I think domestically President Putin will be working very hard to
ဤနန်ဇီရိကြနေတာနဲ့အနောက်အုပ်စုရဲ့ပိတ်ဆို့အရေးယူမှုနှစ်ခုစလုံးကိုတပြိုင်တည်းကင်တွယ်ဖြေရှင်းနိုင်ဖို့သမ္မတဘူတင်အနေနဲ့ပြည်တွင်းမှာစူးစမ်းလှုပ်ဆောင်သွားမယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒါကခက်တော့ခက်လိမ့်မယ်
။အနောက်အုပ်စုအစိုးရတွေကရုရှားနိုင်ငံကိုတန်တတိုင်းကာဖို့လှုပ်ဆောင်နေကြတာလို့သမ္မတဘူတင်ကစွပ်စွဲပြောဆိုထားပါတယ်။ယူကရိန်းနိုင်ငံအတွင်းကဒွန်ဘတ်စ်ဒေသမှာရုရှားကဝင်ရောက်ဆွတ်ဖက်နေတဲ့ကိစ္စကလည်းနိုင်ငံတကာမှာတင်းမာမှုတွေပုံမှုဖြစ်ပေါ်အောင်ဖန်တီးပေးသလိုဖြစ်နေပြီးဂျာမနီနိုင်ငံတစ်ခုတည်းသာရုရှားနဲ့ဆက်သွယ်ရေးလမ်းကြောင်းပွင့်နေသေးတဲ့နိုင်ငံဖြစ်ကြောင်း training ကပြောပါတယ
် I think that there is a potential for some kind of a dialogue between Russia and Europe
Ukraine ရင်းနဲ့ပတ်သက်လို့ရုရှားနဲ့ဥရောပအကြားဆွေးနွေးလို့ရနိုင်တဲ့တချို့ကိစ္စတွေရှိတယ်လို့ကျွန်တော်ထင်တယ်အပြန်အလှန်ဆွေးနွေးညှိနှိုင်းကြမယ်လို့ကျွန်တော်မျှော်လင့်ပါတယ်နောက်တစ်ခုကရုရှားနဲ့အနောက်အုပ်စုအကြားဆွေးနွေးလို့ရနိုင်တဲ့လမ်းကြောင်းကလည်းဂျာမနီတစ်ခုပဲရှိပုံရပါတယ်ဒါပေမဲ့ရုရှားအပေါ်ထားတဲ့ဂျာမနီရဲ့သဘောထားကတိတိတသာပြောင်းသွားတဲ့အတွက်အဲ့ဒါကလည်းတော်တော်ခက်မဲ့သဘောရှိပါတယ
်။ဥရောပတပ်ရဲ့စီးပွားရေးအကောင်ဆုံးနိုင်ငံဖြစ်တဲ့ဂျာမနီဟာလည်းစီးပွားရေးကျဆင်းမှုအနည်းငယ်ရှိနိုင်တဲ့အတွက်2015မှာစီးပွားရေးတိုးတက်မှုအရှင်ရော့ကျနိုင်တဲ့အလားအလာရှိပါတယ်။ဒါပေမဲ့ဥရောပတပ်ရဲ့ပုံကိုယ်နေကိုဂျာမနီကပဲဥဆောင်နေဦးမှာဖြစ်တယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ပါတယ်။ဂျာမနီနိုင်ငံရဲ့စီးပွားရေးကျဆင်းမှုကသိပ်မသိတာပဲပို့ကုန်တင်ပို့မှုအများဆုံးနိုင်ငံအဖြစ်ဥရောပတိုက်ကိုဆက်လက်ဦးဆောင်နေအောင်မယ်လို့ဥရောပကောင်စီနိုင်ငံခြားဆက်ဆံရေးဌာနကမူဝါဒရေးရာသုတေသီဂျိုးဆက်ဖ်ဂျန်နင်းကသုံးသပ်ပါတယ
်ဒီ wirtschaftliche Stärke Deutschlands bleibt trotz einer kleinen Rezession bestehen denn sie ist ja eigentlich nicht
konjunktural ကတော့စီးပွားရေးကျဆင်းမှုနည်းနည်းဖြစ်ခဲ့ရင်တောင်ဂျာမနီနိုင်ငံရဲ့စီးပွားကအားကောင်းနေအောင်မှာပဲဖြစ်တဲ့အကြောင်းဒီနေရာမှာအားကောင်းတယ်လို့သူဆိုလိုတာကစီးပွားရေးအပေါ်မူတည်ပြီးပြောတာမဟုတ်ဘဲအခြေခံအဆောက်အအုံနဲ့အားကောင်းတာကိုဆိုလိုခြင်းဖြစ်ကြောင်း
အဲ့လိုအားကောင်းပြီးနိုင်ငံတကာနဲ့ရှင်တဲ့အခါမှာလည်းအကျိုးမြတ်ဖြစ်ထွန်းစေတဲ့ဂျာမနီနိုင်ငံမှာစီးပွားနည်းနည်းကျယွံလောက်တဲ့တခြားဥရောပနိုင်ငံတွေနဲ့ရှင်တဲ့အခါမှာကြီးမားတဲ့ကွာဟမှုတွေဖြစ်စေမှာမဟုတ်တဲ့အကြောင်းဒါကြောင့်ဘသူပဲကြိုက်ကြမကြိုက်ကြိုက်ဒီနှစ်ထက်မှာဂျာမနီကတော့ဥရောပတိုက်မှာအားကောင်းတဲ့နိုင်ငံအဖြစ်ဆက်ရှိနေဦးမှာဖြစ်တယ်လို့ပြောသွားတာပါ2014ခုနှစ်ရဲ့တတိယသုံးလပတ်အတွင်းစီးပွားဖွံ့ဖြိုးမှု 3.1% ခန့်နှုန်းရှိခဲ့တဲ့အတွက်ဂျာမနီနိုင်ငံအနေနဲ့2014ခုနှစ်မှာစီးပွားရေးကျဆင်းမှုနဲ့ရင်ဆိုင်ရမယ့်အရေးကရှောင်ရှားနိုင်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံရဲ့စီးပွားရေးကတော့2015ခုနှစ်အတွက်အကောင်းဆုံးနမူနာဖြစ်ပါလိမ့်မယ်။တရုတ်နိုင်ငံမှာနှစ်ပေါင်း20လောက်စီးပွားရေးဖွံ့ဖြိုးမှုတွေဖြစ်ပေါ်ပြီးနောက်ပိုင်းထိတ်ဆုံးကိုရောက်သွားပြီးတဲ့နောက်မှာနေ့အတန်ကြာအထိုက်အလျောက်ဖွံ့ဖြိုးတိုးတက်လာနေခဲ့တဲ့အိန္ဒိယစီးပွားရေးဟာ2015ခုနှစ်မှာအရှိန်ဟုန်နဲ့တိုးတက်လာနိုင်ပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီကတိုင်းပြည်အတွင်းနိုင်ငံသားပိုင်ဆိုင်မှုကိုစတင်ခွင့်ပြုပေးလိုက်ပြီးဈေးကွက်ကိုလည်းဖွင့်ပေးလိုက်ပြီလို့ဝိုင်းရင်သတင်းတောက်အရှုတ်မလစ်ကပြောပါတယ်။ဖေဖော်ဝါရီလမှာထုတ်ပြန်မှုရှိတဲ့ဘတ်ဂျက်ကရင်းနှီးမြှုပ်နှံသူတွေရောအသေးစားစီးပွားရေးလုပ်ငန်းရှင်တွေအတွက်ပါသတင်းကောင်းဖြစ်စေလိမ့်မယ်လို့သူကပြောပါတယ
်။ Really the sky is the limit for India. India has nothing to fear but fear itself. And the government, the more the government opens up to
international commerce, the more we see that. India နိုင်ငံအတွက်ကြောက်ရမယ့်အရာကအကြောက်တရားတစ်ခုပဲရှိပါတယ်။အိန္ဒိယရဲ့စီးပွားရေးဈေးကွက်ကိုနိုင်ငံတကာကဖွင့်ပေးလေလေအိန္ဒိယပေါ်နိုင်ငံတကာရဲ့စိတ်ဝင်စားမှုပုံများပြီးဖွံ့ဖြိုးတိုးတက်မှုပုံများလေလေပဲဖြစ်မှာပါ။ဒါကြောင့်ဖွံ့ဖြိုးတိုးတက်နိုင်တဲ့ပမာဏအတိုင်းမဖွံ့ဖြိုးသေးပဲကျန်နေတဲ့နောက်ဆုံးဈေးကွက်ကအိန္ဒိယပဲဖြစ်ပါတယ
်။အိန္ဒိယနိုင်ငံကကမ္ဘာစီးပွားရေးဈေးကွက်အတွက်တကားတွေဖွင့်ပေးနေတဲ့အချိန်မှာပဲတချို့နိုင်ငံတွေကတော့သူတို့ရဲ့နေဆက်တွေကိုပိတ်နိုင်မှုစ조사နေကြပါတယ်။မက္ကဆီကိုကနေအမေရိကန်နိုင်ငံထဲကိုနေဆက်ဖြတ်ကျော်ပြီးတရားမဝင်ခိုးဝင်တဲ့သူတွေရဲ့ဒဏ်ကိုပြည်내တချို့ကမမျှမတခံစားနေကြရတဲ့အတွက်ဒါကိုဟန်တားနိုင်ဖို့အမေရိကန်တချို့ကလိုလားနေကြတာပါ။သမ္မတဥပမာကလည်းလက်ရှိရင်ဆိုင်နေရတဲ့လူဝင်မှုကြီးကြပ်ရေးပြဿနာကိုပြည်လဲဖို့လှုံ့ဆော်နေပါပြီ။အထောက်အထားမရှိတဲ့ရွှေပြောင်းနေထိုင်သူတွေအနေနဲ့သူတို့ပုံအောင်နေတဲ့နေရာတွေကနေထွက်လာနိုင်ဖို့လွတ်တော်ရဲ့ခွင့်ပြုချက်မလိုပဲသမ္မတရဲ့လုတ်ပိုင်권နဲ့လူမှုကြီးကြပ်ရေးဥပဒေကိုပြင်ဆင်ဖို့ကြိုးပမ်းနေတာဖြစ်ပါတယ
် Each successive wave there have been periods where the folks who are already here suddenly say well I don't want those folks
ဒီတိုင်းပြည်တွေကိုအရင်အရင်ကတည်းကရွှေပြောင်းပြီးအစင်ဆက်နေလာကြတဲ့သူတွေကိုကြည့်ကြည့်လိုက်ပါသူတို့ကတော့ပြောနေကြမှာပဲအခုမှရောက်လာတဲ့သူတွေကိုတော့ငါတို့မချိုက်ဘူးဘာညာပေါ့ဗျာတကယ်တော့အဲ့လိုပြောခွင့်ရှိတာကအမေရိကန်ဌာနတိုင်းသားတွေပဲရှိတာဗျာ
ဒါပေမဲ့ Republican Party ဝင်တွေကအဲ့ဒီလူမှုကြီးကြပ်ရေးအစီအစဉ်ကိုသဘောမကျတဲ့အတွက်တရားမဝင်ရောက်နေတဲ့အလို့သမားတွေကိုပြည်တော်ပြန်ပို့လိုနေကြတာပါဈေးကွက်မတည်ငြိမ်မှုတွေယူကရိန်းနဲ့အရှေ့လယ်ပိုင်းပဋိပက္ခတွေဖြစ်ပေါ်နေတဲ့ကြားကပဲဒီနှစ်ဟာသဟဇာတမျှတမဲ့နှစ်ဖြစ်တယ်လို့ဘီဂျင်းမြို့ကတရုတ်ဗီရင်ဆရာတယောက်ကတော့ဟောကိန်းထုတ်နေပါတယ်တရုတ်တို့ရဲ့ရာသီဝင်တွေအရဒီသုံးနှစ်ဟာခလေးမွေးဖို့လက်ထပ်ဖို့အတွက်မကောင်းတဲ့နှစ်လို့တရုတ်တွေကသတ်မှတ်ထားကြပေမဲ့ဗီရင်ဆရာချမ်းရီကတော့ကိုကံကြမှာကိုဖန်တီးတာပါပဲလို့ပြောပါတယ
်今年的过年是2月19号，实际上24号，所以这他们说的是结婚不是特别有利，但正常哪年都。
你不要打了，搞到路多多喵喵个，都你哈可能有了么感悟，明个啦么上天母路有啥家巴来的，都你那了爱了么天马乌的，干这么说啦，搞那都对搞得巴来，都你讲说啦，这苦日子么好呗，这差一讲一样的，明年呢来三万来路不要打了吧。ပြည်ထောင်နိုင်ငံကဒုတ်မျိုးသားကြီးဝီလျံနဲ့မျိုးသားကတော်ကက်သရင်းတို့ကလည်း2015ခုနှစ်ထဲမှာရင်သွေးယရနာလေးဖွားမြင်မှုရှိတာကြောင့်ဒီသုံးနှစ်ဟာကံကောင်းတဲ့နှစ်ဖြစ်ပါစေလို့တော်ဝင်မိသားစုကိုစောင့်ကြည့်သူတွေကဆုတောင်းနေကြပါတယ်2015ခုနှစ်ဟာအလိဇဘက်ဘီယင်မာကြီးအတွက်လည်းထူးခြားတဲ့နှစ်ဖြစ်ပါလိမ့်မယ်စက်တင်ဘာလ9ရက်နေ့မှာဘီယင်မာကြီးရဲ့အဖွားဖြစ်သူဝီရိုတီးယားဘီယင်မာကြီးတင်ထားခဲ့တဲ့စံချိန်ကိုချိုးပြီးဗြိတိန်ကိုအုပ်ချုပ်တဲ့တပ်တန်းအကြဆုံးဘီယင်မာကြီးဖြစ်လာတော့မှလို့ပြောကြရင်းနဲ့ပဲ2015ခုနှစ်အတွက်ခမန်းသုံးသက်ချက်ကိုဒီမှာပဲအဆုံးသတ်လိုက်ပါရခင်ဗျာ
ကိုဆောင်ဝင်းလိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ရှင်ဒီစီစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းအစီအစဉ်တွေနဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်အခုကတော့သတင်းပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်မဆုမြတ်မောစီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်
2015လည်းရောက်လာပြီဆိုတော့အင်တာနက်ကိုပို့ပြီးတော့လွတ်လွတ်လပ်လပ်နဲ့မြတ်မြတ်တတသုံးလာနိုင်ကြမယ်ထင်ပါရဲ့ကိုသားညုံဦးရေ
ဒီမှာပြီမှာပြောနေတာလားမဆင်မြတ်မောကအမေရိကမှာတော့လွတ်လွတ်လပ်သုံးနိုင်ကြတာပဲမဟုတ်ဘူးလားဗျာ
ဒီကမ္ဘာလုံးမှာပြောတာကိုသားညုံဦးရေ World Wide Web Foundation ရဲ့ Web Index စတင်အရဆိုရင်တော့ American ရဲ့ internet လွတ်လပ်မှုကလည်းပြီးခဲ့တဲ့2014တုန်းကတော့ကျသွားတယ်တဲ့ကိုသားညုံရဲ့
World Wide Web Foundation ဆိုတာ internet ကိုထွင်ခဲ့သူဖွဲ့ထားတဲ့အဖွဲ့အစည်းဟုတ်တယ်မလားဗ
ျဟုတ်တယ်လေ www. ကိုထွင်ခဲ့တဲ့ computer ပညာရှင် Tim Berners-Lee ရဲ့အဖွဲ့ပေါ့သူ www. ကိုထွင်ခဲ့လို့အခုကျွန်တော်တို့ internet စာမျက်နှာတွေတစ်ခုပြီးတစ်ခုစီကိုဝင်ကြည့်လို့ရနေတာပေါ့သူတို့ World Wide Web Foundation ကကမ္ဘာတဝိုင်း internet ကိုလွတ်လွတ်လပ်လပ်နဲ့အကျိုးရှိရှိအသုံးပြုနိုင်ဖို့ဆောင်ရွက်နေတဲ့အဖွဲ့မလားအဲဒါကြောင့်နှစ်တိုင်းကမ္ဘာပေါ်မှာ internet ရဲ့သက်ရောက်မှုကိုပြတဲ့ web index အညွှန်းစီရင်ခံစာထုတ်တယ်လေ internet ကြောင့်စီးပွားရေးလူမှုရေးနိုင်ငံရေးပိုင်းမှာတိုးတက်မှုတွေအကျိုးအမြတ်တွေရရှိတဲ့အပေါ်မှာအခြေခံပြီးတော့မှနိုင်ငံတွေကိုအမှတ်ပေးအဆင့်သတ်မှတ်တာပေါ့
World Wide Web Foundation စစ်တမ်းထဲမှာဘယ်နိုင်ငံကအမှတ်အများဆုံးရလဲဗျ
2014ခုနှစ်အတွက်အမှတ်အများဆုံးအမှတ်အပြည့်တရာနဲ့နံပါတ်1နေရာရတာကတော့ Denmark နိုင်ငံကိုသားညုံရဲ့ထိပ်ဆုံးနိုင်ငံ5ခုမှနံပါတ်4နေရာရထားတဲ့ UK ကလွဲလို့ကြန်နာကဒီဥရောပမြောက်ပိုင်း Scandinavian နိုင်ငံတွေကြီးပဲ American ကတော့မှနံပါတ်6နေရာမှာပဲရှိတယ်2013ခုနှစ်တုန်းကတော့ American ကနံပါတ်4နေရာမှာအခုတော့နံပါတ်6ကိုကျသွားတာပ
ါစစ်စစ်ပေါင်းဘယ်နှနိုင်ငံလဲဗျမြန်မာနိုင်ငံရောသူတို့ရဲ့စစ်တမ်းမှာပါသလား
သူတို့အစီရင်ခံစာကကမ္ဘာနိုင်ငံပေါင်း86နိုင်ငံကအင်တာနက်သုံးစွဲမှုအခြေအနေကိုလေ့လာထားတာပါမြန်မာနိုင်ငံကတော့သူတို့ရဲ့ web index အဆင့်သတ်မှတ်မှုအရဆိုရင်တော့85နေရာမှာရှိပါတယ်မြန်မာနိုင်ငံရဲ့အောက်မှာအီသီယိုးပီးယားနိုင်ငံပဲကျန်တော့တဲ့ကိုသားအညွှန်းရ
ပုံမှန်အဖြစ်သူတို့အမှတ်ပေးတဲ့နေရာမှာလူတိုင်းအင်တာနက်ကိုသုံးနိုင်သလား online ပေါ်မှာအချက်လက်တွေပြပြစုံပေးနိုင်သလားလူလလက်ပူဝင်လင်းလင်းအင်တာနက်သုံးနိုင်ကြသလားအင်တာနက်ကနေအခွင့်အရေးလုတ်ကင်နှံစွမ်းတွေပိုရလာသလားဆိုတာတွေပေါ်မှာခြေခံပါတယ်
ပြီးခဲ့တဲ့2014ခုနှစ်ထဲမှာအင်တာနက်ကိုလုံးဝမသုံးနိုင်ကြတဲ့သူကတန်းထောင်ချီရှိနေတဲ့တစ်ချိန်တည်းမှာပဲအွန်လိုင်းပေါ်ကအချက်အလက်တွေကိုအစိုးရတွေကစင်ဆာဖြတ်တာစောင့်ကြည့်ထောက်လန်းတာတွေလည်းပိုများလာတယ်လို့အစီရင်ခံစာထဲမှာပြောထားပါတယ်အင်တာနက်ဟာမညီမျှမှုတွေကိုကူညီတိုက်ဖြတ်နိုင်ပါတယ်ဒါပေမဲ့အင်တာနက်ကိုသုံးဖို့လူတိုင်းတတ်နိုင်ကြမှလွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်မှုရှိမှအင်တာနက်သုံးစွဲသူတွေရဲ့လွတ်လပ်ခွင့်ကိုအကာအကွယ်ပေးနိုင်မှသာမညီမျှမှုတွေများနေတဲ့ကမ္ဘာကြီးမှာInternet ကအကူအညီတန်းညီပေးနိုင်မှာဖြစ်တယ်လို့ Tim Berners-Lee ကသူ့ရဲ့အစီအစဉ်ခန်းစာနဲ့ပတ်သက်လို့ပြောထားပါတယ်
။ Internet သုံးနိုင်ဖို့ကိုလူတွေရဲ့အခြေခံအခွင့်အရေးတစ်ခုအနေနဲ့အသိမှတ်ပြုသင့်တယ်လို့လည်းပြောသေးတယ်မဟုတ်လားဗျ။ Huffington Post မှာအဲ့ဒါကိုအဓိကထားပြီးတော့ဆောင်းပါးရေးထားတာဖတ်လိုက်ရပါတယ
်။ကမ္ဘာပေနေရာမှာပဲဖြစ်ဖြစ် Internet အသုံးပြုသူတွေရဲ့လွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့လိုအပ်တယ်။နိုင်ငံရေးအရာပဲဖြစ်ဖြစ်စီးပွားရေးအရာပဲဖြစ်ဖြစ် Internet ဆက်သွယ်မှုတွေအပေါ်မှာထောက်လှမ်းနှောက်ယှက်နေတာတွေမလုံနိုင်ဖို့ခိုင်မာတဲ့ဥပဒေပြဋ္ဌာန်းချက်တွေလုပ်ဖို့လိုအပ်တယ်ဆိုတာကိုလည်း Tim Berners-Lee ကပြောထားတာပ
ါသူတို့စစ်တမ်းကောက်တဲ့နိုင်ငံတွေရဲ့ဒီ84ရာခိုင်နှုန်းမှာ online ပေါ်ကနေအကြီးအကျယ်စောင့်ကြည့်ထောက်လန်းတာကိုတားဆီးဟန့်တားတဲ့ဥပဒေတွေအားနည်းတယ်တချို့နိုင်ငံတွေမှာဆိုရင်လုံးဝတော့မရှိဘူးဆိုတာကိုလည်း web index အစီအစဉ်စာကထောက်ပြထားသေးတယ်မဟုတ်လားဗျ UK America ပြင်သစ် Australia Canada အဲ့ဒီနိုင်ငံတွေမှာတော့မှ online privacy ကိုအကာအကွယ်ပေးတဲ့ဥပဒေတွေအားနည်းတယ်လို့ပြောထားတယ်ဗျ
နိုင်ငံပေါင်း86နိုင်ငံရဲ့40ရာခိုင်နှုန်းမှာဒီအကဲဆက်တဲ့ online ပေါ်ကရေးသားချက်တွေကိုအသင့်အင့်ဒါမှမဟုတ်ရင်တော်တော်လေးစိုးစိုးဝါးဝါးအထီကိုပိတ်ပင်ဆန်ဆာဖြတ်ကြရတယ်လေ online ပေါ်မှာပြုမှုရေးသားတာကိုအကြီးအကျယ်ကန့်သက်တားဆီးထားတဲ့နိုင်ငံတွေမှာနေထိုင်နေကြရသူတွေကလည်းစစ်တမ်းကောက်တဲ့နိုင်ငံတွေက internet သုံးနေကြသူထက်ဝက်နီးပါးလောက်ရှိတယ်လို့ပြောထားပါတယ
်အခုကမ္ဘာစီးပွားရေးကိုကြည့်လို့ရှိရင် online ပေါ်မှာအခြေခံတဲ့ best စီကိုဦးတည်နေပြီဆိုတော့စီးပွားရေးတိုးတက်မှုအတွက်လူတိုင်းအင်တာနက်သုံးနိုင်ကြဖို့သုံးတဲ့အခါမှာလည်းလွတ်လပ်လပ်နဲ့သုံးနိုင်ခွင့်ရဖို့ကအရေးကြီးပြီဆိုတာကိုလည်းဒီအစီအစဉ်စာကသတိပေးထားပါသေးတယ
်။စစ်တမ်းထဲမှာဒီအမှတ်အများဆုံးနဲ့အစ်စ်နေရာထိပ်ပိုင်းရောက်တဲ့ Scandinavian နိုင်ငံတွေကလွတ်လပ်တဲ့အင်တာနက်ကိုအားပေးတယ်။ online ပေါ်ကဘယ်လိုမျိုးသတင်းအချက်အလက်ကိုမဆိုလူတိုင်းရရှိနိုင်ဖို့ဖွင့်ပေးထားတယ်ဆိုတာကိုလည်းချီးကျူးစရာအဖြစ်နဲ့ဥပမာပေးတယ်လေ။နောက်တစ်ခုကအင်တာနက်ကြောင့်နိုင်ငံတစ်ခုရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့လူအခွင့်အရေးအခြေအနေတိုးတက်မှုကအဲ့ဒီနိုင်ငံရဲ့ချမ်းသာကြွယ်ဝမှုနဲ့လည်းအများကြီးသက်ဆိုင်နေတာကိုတွေ့ရတယ်လို့ဆိုပါတယ်။လူတဦးချင်းစီရဲ့ဝင်ငွေပိုများတဲ့နိုင်ငံတွေမှာအင်တာနက်ကြောင့်စီးပွားရေးနိုင်ငံရေးလူမှုရေးဘိုင်းမှာတိုးတက်မှုတွေပိုပြီးတော့ရှိတာကိုတွေ့ရပါတယ်တဲ့။
တိုးတက်ချမ်းသာတဲ့နိုင်ငံတွေမှာပါတဲ့အမေရိကန်မှာတော့လူတိုင်းအင်တာနက်ကိုမသုံးနိုင်ကြသေးဘူးဆိုပဲဗျ။အမေရိကမှာကလူချမ်းသာတွေတက္ကသိုလ်ဘွဲ့ရပညာတတ်တဲ့လူတန်းစားတွေနဲ့နေဘက်ကဆင်းရဲပြီးတော့အခြေခံပညာအဆင့်မဲ့ရှိကြသူတွေကြားမှာအင်တာနက်သုံးစွဲမှုကအတော်ကြီးကွာခြားနေသေးတယ်လို့ World Wide Web Foundation ရဲ့အမှုဆောင်ရာရှိချုပ်အန်ဂျယ်လီနာကနှိုင်းယှဉ်ပြပါတယ
်။အမေရိကမှာအင်တာနက်ကိုချိတ်ဆက်သုံးစွဲနိုင်တဲ့ရာခိုင်နှုန်းက85ရာခိုင်နှုန်းမှာပဲရှိနေတယ်လို့ဆိုပါတယ်။အာရှကတောင်ကိုရီးယားနိုင်ငံမှာတော့မှလူတိုင်းအင်တာနက်သုံးစွဲနိုင်မှုကတရာနီးပါးရှိနေပြီတဲ့အဲဒါကြောင့် World Wide Web Foundation ရဲ့2014 Web Index အညွှန်းမှာအဆင့်30ရဲကိုဝင်တဲ့တခုတည်းသောအာရှနိုင်ငံအဖြစ်နဲ့တောင်ကိုရီးယားနိုင်ငံကအဆင့်6နေရာမှာရှိနေပါတယ်ရှင်
စုမြတ်မော်အစည်းအဝေးကိုသားညုံကူညီတင်ဆက်ခဲ့တဲ့ဘလော့ဂါရီပြောသမျှအစည်းအဝေးကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOE ရဲ့ထုတ်လင်းချက်တွေကိုရေဒီယိုကနေအခုလိုဓာတ်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voenews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင်။ကျမတို့ VOE ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစည်းအဝေးထုတ်လင်းချက်တွေနဲ့ပတ်သက်ပြီးလဲဝေဖန်အကြံပေးကြဖို့သောရရှင်နဲ့အားလုံးကိုဖိတ်ခေါ်ပါတယ်။အခုကတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်ရှင်။အခုကတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မတ်ရည်တန်နာကျော်စီစဉ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။အားလုံးဆေးလက်ပျော်ရွှင်ပေါ့ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သတင်းတော်မှာတော့ဟောလိဝုဒ်ကနာမည်ကျော်မင်းသမီးကင်မရွန်ဒီယက်စ်ဘသူနဲ့လက်ထပ်သွားပါလိမ့်ပြီးတော့အိုင်ယာလန်ကရော့ဂီတာအဖွဲ့ဖြစ်တဲ့ YouTube အဖွဲ့ကအဆိုတော်ဘိုနိုဘားကြောင့်များဂီတာတီးဖို့မဖြစ်နိုင်တော့တာလေဒီလိုမျိုးကဘာတလွားကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတိုထူထားတွေကိုပြောပြပေးသွားမှာပါ Hollywood ကနာမည်ကျော်မင်းသမီး Cameron Diaz ကတော့နှစ်ဆန်းပထမပတ်တနင်္လာနေ့ဇန်နဝါရီလ5ရက်နေ့မှာသူ့ရဲ့ Los Angeles နေအိမ်မှာလက်ထပ်လိုက်တယ်လို့ People Magazine ကသတင်းဖော်ပြပါတယ်အသက်42နှစ်ရှိပြီဖြစ်တဲ့ Cameron Diaz ကသူ့ရဲ့ချစ်သူ Rocky Da သမားBenji Madden အသက်35နှစ်နဲ့လက်ထပ်လိုက်တာပါသူတို့ကမနစ်ကမေလမှာစတွဲခဲ့ပြီးတော့ Christmas မတိုင်ခင်မှာပဲဆက်ဆက်လိုက်ကြတာဖြစ်ပြီးတော့နောက်တိတ်မကြပါဘူးနှစ်တကူသတင်းပတ်ပထမပတ်မှာလက်ထပ်လိုက်တာဖြစ်ပါတယ်အရင်နေ့ဆုံးမိသားစုတွေတငယ်ချင်းတွေခြံရံပြီးတော့ကျွန်တော်ကျမတို့ရဲ့ဘဝခီးသစ်ကိုစတင်ရတာအပျော်ရဆုံးပါပဲလို့ People Magazine ကိုပြောသွားပါတယ်ရွှေကဘာလုံးစုတွေတစ်ကြိုပေးခံရတဲ့မင်းသမီးကင်မရွန်ဒီယက်စ်ဟာ1989ခုနှစ်မှာထွက်ခဲ့တဲ့တိုနီဆူယဘရော့ဝေးတေးသရုပ်ဖော်ပြဆက်ကိုပြန်ရိုက်ကူးတဲ့အန်နီရုပ်ရှင်ကမှအခုနောက်ဆုံးပါဝင်သရုပ်ဆောင်ထားတာပါသူတို့သားဘန်ဂျီမက်ဒန်ကတော့ Good Charlotte နဲ့ The Madden Brothers ဆိုတဲ့ Rock Guitar အဖွဲ့တွေမှာသူ့ရဲ့အမွှာညီအကိုတော်တဲ့ Joel Madden နဲ့အတူပါဝင်ဖျော်ဖြေနေသူပါမင်းသမီးကင်မရွန်ဒီယက်စ်ကအရင်ကတော့ Baseball အားကစားသမား Alex Rodriguez အဆိုတော့ Justin Timberlake တို့နဲ့အကြီးအကျယ်ကြိုက်ခဲ့ပူပါတယ်မေဒန်ကလည်းတခြားကြိုက်ခဲ့ဘူးသူတွေရှိပြီးတော့အဲ့ဒီထဲမှာတော့ Hilton Hotel တရေမျိုးဆက်ဖြစ်တဲ့နာမည်ကျော် Paris Hilton နဲ့ပါဝင်ပါတယ်ရှင် Ireland က Rock Guitar အဖွဲ့ YouTube ရဲ့ပင်တိုင်းအဆိုရှင် Bono ဟာသူဂီတာပြန်တင်းနိုင်မှာတော့မလားမသေးကြတော့ဘူးလို့ YouTube ဖွဲ့ရဲ့တရားဝင် website မြင်တာမှာပြောထားပါတယ်။ဘိုနိုကမနစ်ကနိုဝင်ဘာမှာ American ပြည်တော်စုနယူးယောက်မြို့ကိုရောက်နေတော့စက်ဘင်းဆီးပြီးတော့မတော်တဆထိခိုက်ခဲ့တာကြောင့်ဒဏ်ရာရသွားခဲ့ပါတယ်။သူပခုံးရုပ်အပ်သွားပြီးတော့ဘယ်ဘက်လက်ဖြံယူဘယ်ဘက်မျက်လုံးအိမ်တို့လည်းထိခိုက်သွားတာပါ။ဇန်နဝါရီလ1ရက်နေ့နဲ့2ရက်နေ့မှာသူတို့ YouTube website မှာဖော်ပြလိုက်တဲ့ A to Z of 2014 2014သူတို့အဖွဲ့ရဲ့ကာကြီးကနေအထိအဖြစ်ပြက်အဆုံးဆိုတဲ့စာပိုင်းမှာရေးသားထားပါတယ်။ဘိုနိုကသူ့ရဲ့ post မှာကျွန်တော်ရဲ့အသက်50ပြည့်အမွေးနေ့မှာကျွန်တော်ဒဏ်ရာရခဲ့တယ်။မွေးနေ့ပါတီကြီးမှာအရက်တွေအများကြီးတောက်ပြီးတော့ပျော်ကြမယ်ဆိုပြီးဒါကိုကာမိအောင်လို့လက်ဝင်းနဲ့ဆက်ပင်လေ့ကျင့်ရန်အရန်လှုပ်တာလွန်သွားတာပါ။ကိုဘလောက်ထိခံနိုင်ရရှိလဲဆိုတာကိုခေါင်းထဲထည့်ဖို့အမေ့သွားတာပါလွန်ခဲ့တဲ့၄နှစ်ကလည်းအခုလိုမျိုးဒဏ်ရာအကြီးကြီးထပ်ဖြစ်ရပါတယ်ကျွန်တော်အဖြစ်သက်သက်ပါဆက်ဘင်းတိုက်တာနဲ့ရုတ်တရက်ခေါင်းထဲမှာဘာမှစဉ်းစားလို့မရတော့ပဲတိလိုက်တဲ့အချိန်ကျတော့ကျွန်တော်ရဲ့အယိုးတွေတရေချက်ကင်ကနေပြီးတော့ထိုးထွက်နေတာပဲသိရပါတော့တယ်တကယ်ပန်ရော့ဂီတပုံပါပဲလို့ရေးထားပါတယ်သူအဲ့ဒီမှာရတဲ့ဒဏ်ရာကတကယ်ပြင်းထန်သွားလုံးလို့YouTube ဖြော်ပြခီးစမှာကျမ်းမာနေဖို့အတွက်အရန်ကယူဆိုင်နေရပါတယ်။ဒါကြောင့်မလို့ဂျားထဲမှာသွားဖို့ရှိတဲ့ပွဲလန်းတွေကိုလည်းဖျက်ပြစ်ခဲ့ရတာပါ။2015မှာတော့ပထမနှစ်ဝက်လောက်ကိုဒီလိုမျိုး website ပေါ်မှာရေးတာကလွဲလို့ငြိမ့်ငြိမ့်နေရအောင်ပဲဗျာလို့ဘိုနိုကပြောပါတယ်။သူကပဲဆက်ပြီးတော့ပြန်နေကောင်းအောင်စောင့်နေရတာအချိန်ကလည်းထင်ထားတာထက်ကြာနေပါတယ်။အခုချိန်မှာကျွန်တော်ဂီတာပြန်တီးနိုင်ပါတော့မလား။မသေးကြတော့ပါဘူး။ဒါမဲ့လည်းကျွန်တော်အဖွဲ့ကတော့ကျွန်တော်မတီးနိုင်ရင်လည်းဒီအဖွဲ့အတွက်ရောအနောက်တိုင်းလူရင်ချင်းမှုဖွံ့ဖြိုးရေးအတွက်ရောလုံးဝကိုထိခိုက်မှာမဟုတ်ဘူးလို့ပြောတဲ့ဆိုပြီးတော့ခဏတော့လေးရေးထားပါတယ်။အသက်54နှစ်အရွယ်ဘိုနိုဟာတခြားဆက်ဘင်းသမားတယောက်ကိုရှောင်ရင်းနဲ့ဆက်ဘင်းမောက်တာဖြစ်ပါတယ်။သူကမျက်စိတိမ်လည်းရှိလို့နှစ်ပေါင်း20ရှိလာပြီးနေကမျက်မှန်အမြဲတက်ထားရတာပါလို့မနစ်ကပဲပြောသွားပါသေးတယ်။အဲ့ဒီမျက်စိကိစ္စကလည်းစိုးရိမ်ရပြီးတော့တေချာမကုရင်မျက်စိကွယ်တဲ့အဖြစ်အထိဖြစ်နိုင်တာပါ။ ကျမတို့မြန်မာနိုင်ငံထုံးစံအရာဆိုရင်တော့ဘုံတို့တယောက်ဒီနေ့ပိုင်းတွေဒီမှာကျမ်းမာရေးအញ្ញံရှိနေတယ်လို့ပဲပြောရပါမယ်နော်။ ကောင်ကောင်ကဖူမီနာဂျက်ကီချန်ရဲ့တာကြီးစီချန်ကိုတရုတ်နိုင်ငံမှာဆေးမှုနဲ့ထောင်နဲ့6လခြားလိုက်ပါတယ်။သူ့ကိုမှနစ်ကလေးကဖမ်းထားတာဖြစ်ပြီးတော့သူ့ရဲ့အိမ်မှာရဲကောင်ဝင်ရှာတော့ဆေးကြောက်100g တွေ့ရှိရပြီးတော့သူ့ကိုဆေးစစ်ကြည့်တော့လေဆေးကြောက်သုံးထားတာတွေ့ခဲ့ရတာပါ။သူ့ကိုစီရင်ဆုံးဖြတ်တဲ့ဇန်နဝါရီလ10ရက်တောက်ကြနေမှာတော့သတင်းထုတ်တွေအများကြီးလာဆောင်နေခဲ့ပေမဲ့ သူ့ကိုစီရင်ဆုံးဖြတ်တဲ့ဇန်နဝါရီလ10ရက်တောက်ကြနေမှာတော့သတင်းထုတ်တွေအများကြီးလာဆောင်နေခဲ့ပေမဲ့သူ့ရဲ့ပြည်သက်တွေနဲ့သူ့ရဲ့အဖေဂျက်ကီချင်းကိုတော့မတွေ့ရပါဘူး။ဂျေစီချင်းကသူ့ရဲ့အဖေကိုသူဝန်ခံတယ်လို့တရားရုံးကပြောပါတယ်။သူကကီနဲ့လီဆိုတဲ့သူနှစ်ယောက်ကိုသူ့ရဲ့အိမ်မှာဆေးကြောက်တောက်ခွင့်ပြုခဲ့တယ်လို့ဆိုပါတယ်။အခုသူ့ကိုထောင်နဲ့6လခြားပေမဲ့လည်းတကယ်တ ချစ်ကြည်ရေးတန်တမန်ဖြစ်ခဲ့ပါရဲ့ရှင
် Hey y'all friends I got to tell you something Oh yeah I want to be
ဒီတက်တဲ့ရောင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရဲ့ရှင်ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red.
ရှင်းရှားကြားသူတွေရဲ့သတင်းတွေကိုစုစည်းတင်ပြထားတဲ့မအေးတန်နာကျိုးစီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ကြကြရတာဖြစ်ပါလိမ့်ရှင်။အခုကတော့သတင်းဖတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးရမယ်အလှည့်ပါ။အခုသတင်းဖတ်သူယုံကြည်ရအစီအစဉ်မှာတော့တေးတန်ရှင်တက်မြတ်ဆူရဲ့ယုံကြည်ရကိုနားဆင်ကြရပါမယ်ရှင်။မှတ်မှုဖြူကစီစဉ်တင်ဆက်ထားပါတယ
်။ကျွန်တော်ယုံကြည်တာကတော့ကျွန်တော်တို့မြန်မာတန်ဆင်တွေကိုချစ်တဲ့ပြည်ပတ်တွေကိုကျွန်တော်ယုံကြည်ခြင်းနဲ့ဒီနေ့တိုင်အောင်ချစ်တဲ့ပြည်ပတ်များအတွက်ကျွန်တော်ဟာမြန်မာတန်ဆင်တည်ခြင်းတွေကိုဆိုပြနေပါတယ်။အဲ့ဒါလိုပဲကျွန်တော်ဟာရေးသားတင်ဆက်နေပါလိမ့်။နောက်ပြီးတော့လည်းကျွန်တော်မြန်မာတန်ဆင်တွေကိုပဲအထူးပြုပြီးတော့မန္တလေး FM Radio ကနေပြီးတော့စူးစီးပြီးတော့ကောင်းလို့ရရကောင်းဆုံးဖြစ်မဲ့ Daily အစာပြေရွေးချယ်ပြီးကျွန်တော်တင်ဆက်နေပါလိမ့်။အားကြောင့်လဲဆိုလို့ရှိရင်မြန်မာတန်ဆင်ဒီချင်းနေတဖြည်းဖြည်းနဲ့ပျောက်ွယ်သွားမှလည်းကျွန်တော်အလွန်စိုးရိမ်ပါလိမ့်ရ။မြန်မာတန်ဆင်တွေကိုချစ်တဲ့သူတွေကလည်းဒီမြန်မာနိုင်ငံမှာတွေ့နေတည်ရှိပါတယ်။တိုးတော်ညာလဲချစ်တဲ့စနစ်ကြီးပြောင်းလာတာနဲ့အမျိုးမျိုးဖုံဖုံကျုံတွေ့နေရတဲ့ဒီကံလောကရဲ့ရည်ရွယ်ချက်တွေကလည်းတကယ်ကိုပြင်းထန်တော့မှလည်းရ။ဒါပေမဲ့ကျွန်တော်ယုံကြည်ကြတော့မြန်မာတန်ဆင်တွေကိုမခွဲပြောက်ရအောင်မစစ်သုံးရအောင်ကျွန်တော်ကတော့တတ်နိုင်ဆုံးကြိုးပမ်းနေလိုပါနောက်ထပ်လည်းကျွန်တော်အသက်ခံရနေမြဲနေပြီးကျွန်တော်ကတော့ကြိုးစားပြီးရုန်းကန်တင်ဆက်နေမှာပါမြန်မာတန်ဆင်ချစ်ပြိတ်ကတည်းမြန်မာနိုင်ငံကြီးမကပါဘူးကဘာနှက်မှလည်းရှိနေတယ်ဆိုတာလည်းကျွန်တော်ယုံကြည်ထားပါတယ်နောက်ပြီးတော့ကျွန်တော်ဟာအချင်းမျိုးငယ်ငယ်တည်းကစိုးစိုးနေနေပြီးဆိုခဲ့တဲ့ကျမလူရှင်မနာကြီးကိုဝင်းရဲ့အချင်းမျိုးဆိုရင်လည်းကျွန်တော်တော့နှစ်ချိုက်ပါတယ်အဲဒါကြောင့်ကျွန်တော်ဒီနေ့တိုင်အောင်မနာကြီးကိုဝင်းရဲ့အချင်းမျိုးကိုကျွန်တော်ထိမ့်သိပြီးတော့အထက်နိုင်ဆုံးကျွန်တော်ပြီးဆိုနေသေးပါကျွန်တော်ကိုယ်တိုင်ရေးသားပြီးဆိုထားတဲ့အချင်းတွေလည်းကျွန်တော်ကိုယ်တိုင်ဆိုတယ်ချာချာတော့ဒီဆိုကျင်တဲ့ဒီညာရှိနေကျွန်တော်ဟာပြီးဝင်လာပြီးဒီဆိုပေးတာပြီးပြီပါလေနော်အဲနိုဝင်ဘာမှလာမလားဒီဇင်ဘာမှလာမလားလို့ညီရတဲ့အချင်းဟာဆိုရင်လည်းကျွန်တော်ကိုယ်တိုင်ဆုံးရပြီးအခါသမယမှာမိုးကိုမြေမှာရောက်ရှိနေတဲ့ကျွန်တော်ရေးနေတဲ့အချင်းလေးပါဒီချင်းလေးကိုဒီနေ့တိုင်အောင်ကျွန်တော်ချစ်တဲ့ပြည်သက်ဒီချိန်လေးကိုလည်းပြရပါမယ်အဲ့ဒီလိုပဲက
ကျွန်တော်ချင်းကိုဝယ်ယူပြီးဆိုးနေတယ်ရှိနေတာကိုလည်းကျွန်တော်ဝန်သားလည်းမဆုံးပါဘူးချင်းလည်းမဆုံးပါဘူးအဲ့ဒါလိုပဲကျွန်တော်ဒီဆိုးခဲ့တဲ့အကြံမှုရရှိတာကလည်းယူမောင်ကိုတင်းချင်းရဲ့လက်ကိုယ်ကြီးချစ်သမျှချင်းရလည်းဒီနေ့တောင်မြန်မာတန်ဖြစ်ချစ်တဲ့ဧကတိရဲ့ရှင်ခွင်မှာဆုရှားနေတဲ့ဝိခုလေးကိုသိရတဲ့အတွက်လည်းကျွန်တော်အင်တာဝန်တာချီလို့ဆိုမှာပါ။အဲဒါကြောင့်မို့ကျွန်တော်ယုံကြည်ခြင်းနဲ့မြမတန်းစဉ်ဒီချင်းလေးကိုကျွန်တော်အသက်ထဆုံးကျွန်တော်ပြီးဆိုသွားပါမယ်။ရေးသားသွားပါမယ်။နောက်ပြီးတော့ကျွန်တော်မန္တလေး FM FM ရနေပြီးတော့ကျွန်တော်ပြန်ထုတ်နိုင်အောင်လေကျွန်တော်ကြိုးစားနေပါတယ်ဆိုတဲ့အကြောင်းကိုကျွန်တော်ပြောချလိုပါတယ်ဗျာ။ကျေးဇူးများတယ်ပါတယ်။ကျွန်တော်ကမြဆူ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာစီစဉ်မှာကျမတို့သောရရှင်တွေရဲ့ယုံကြည်ရာတွေကိုပါဝင်မျှဝေချဖို့လည်းဖိတ်ခေါ်ပါရဲ့နော်။အခုကတော့ VOA ရဲ့တင်းနှလာနေညာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကအခုမကြခင်မှာပဲပြီးဆုံးတော့မှာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုတော့အစီအစဉ်နဲ့အပြီးမြန်မာစံတော်ချိန်ည10:00ကနေ 11:00 အထိလိုင်းဒိုမီတာ3251တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့နားဆင်နိုင်ကြပါလိမ့်ရှင်။အခုကတော့ VOA ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေအဆုံးမသတ်သေးခင်ချန်နေသေးတဲ့အချိန်တွင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါမယ်ရှင
်။ပြည်ထောင်နိုင်ငံပဲရစ်မြို့မှာပြီးခဲ့တဲ့သတင်းပတ်ထဲလူသေပြောက်ဖြစ်ခဲ့တဲ့အထိအကျဉ်းပတ်တက်ခတ်မှုတွေကြုံရတဲ့နေရာတွေမှာလွန်ကျွေးတွုံးမြင့်တဲ့အနေနဲ့တပ်ဖွဲ့ဝင်တပေါင်းချထားဖို့ကြေညာလိုက်ပါတယ်။လွန်ကျွေးတပ်ဖွဲ့ဝင်တွေကိုမနက်ဖြန်အင်္ဂါနေ့နောက်ပိုင်းမှာစတင်ဖြန့်ချထားမှာဖြစ်တယ်လို့ကာဝေးဝန်ကြီးကပြောဆိုလိုက်တယ်လို့တပ်ဖွဲ့ဝင်ထက်ဝက်လောက်ကတော့ပြည်ထောင်နိုင်ငံမှာရှိတဲ့ဂျူးလူမျိုးစတင်ကြောင်း918ကျောင်းမှာလွန်ကျွေးတောင်ရုံယူမှာဖြစ်တယ်လို့လည်းပြည်ထောင်ဝန်ကြီးကပြောဆိုခဲ့ပါတယ်။ပြည်သူသမ္မတဖရန်ဆွာအူလန်းနဲ့အစိုးရဖွဲ့ဝင်ဝန်ကြီးတွေဒီကနေ့တွေ့ဆုံဆွေးနွေးပြီးမှပဲဝန်ကြီးတို့ကလွန်ကျွေးတွုံးမြင့်တဲ့အစီအစဉ်တွေကိုကြေညာခဲ့ကြတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတော့ကြာသပတေးနဲ့တောက်ချာနေရကြရင်ပြည်ထောင်နိုင်ငံကိုသွားပြီးအချမ်းဖက်မှုတံပြန်ဆောင်ရေးအစီအစဉ်တွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်တဲ့အကြောင်းကြေညာခဲ့ပါတယ်။နိုင်ငံတကာခေါင်းဆောင်တွေပါဝင်ခဲ့ကြတဲ့တနင်္လာနေ့ကပဲရစ်မြို့ကလူလူစုဝေးချစ်တဲ့ဘွယ်ကိုအမေရိကန်ဆွေးရထိတ်တန်းတာဝန်ရှိသူတွေမတက်ခဲ့ကြတဲ့အတွက်ဝေဖန်မှုတွေထွက်ပေါ်နေတဲ့အချိန်မှာပဲဝန်ကြီးကယ်ရီကပဲရစ်မြို့ကိုသွားမယ့်အကြောင်းကိုဒီကနေ့ပဲကြေညာလိုက်တာပါ။အင်ဒိုနီးရှားနိုင်ငံဂျာဗာပင်လယ်မြေမှာဖြစ်ကြခဲ့တဲ့ Air Asia လေယာဉ်ကပြန်ဆက်မှုမှတ်တမ်းတင် Black Box တလုံးကိုဆယ်ယူနိုင်ခဲ့ပြီးတဲ့နောက်ရှာဖွေရေးချိန်ဆက်စကန်ကိုဒီကနေ့ပဲတက်ဆောင်လာပါတယ်။ပင်လယ်ထဲကဆယ်ယူရရှိလာတဲ့မှတ်တမ်းတင်စကတော့အင်ဒိုနီးရှားသံယူပို့ဆောင်ရေးဘေကင်းလုံခြုံမှုကော်မတီကဆင်ဂျကာတာမြို့တော်ကိုဆက်လက်ပို့ဆောင်ပြီးစစ်ဆေးသွားမှာပါ။လေယာဉ်မိပိုင်းမှာတက်ဆင်ထားတဲ့အတန်နဲ့ပြတ်တမ်းမှုမှတ်တမ်းတင် Black Box တလုံးကိုလည်းရင်ကုန်သမားတွေဆက်လက်ရှာဖွေနေပြီးပြတ်တမ်းမှုမှတ်တမ်းတင်စနဲ့မလန်မကန်းမှာတွေ့ရလိမ့်မယ်လို့လည်းခန့်မှန်းထားကြတာပါ။မြန်မာနိုင်ငံမှာမျိုးစောက်ဥပဒေနဲ့လူတည်များတဲ့အမျိုးဘာသာသာသနာဆောက်ရှောက်ရေးဥပဒေကြမ်းနဲ့ပတ်သက်လို့စိုးရိမ်မခင်ဖြစ်ရတဲ့အကြောင်းဥရောပသမဂ္ဂ EU ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကပြောလိုက်ပါတယ်။ဘာသာမတူတဲ့သူတွေကြားလက်ထပ်ထိမ်းများတာဘာသာကူးပြောင်းတာတိုင်းတောင်တက်ပေါ်တဲ့မိသားစုစနစ်နဲ့လူ့ရေးထိန်းချုပ်မှုတွေပါဝင်တဲ့ဥပဒေကြမ်းတွေဟာနိုင်ငံတကာလူ့ခွင့်ရေးဥပဒေစံချုပ်တွေနဲ့မကိုက်ညီဘူးဆိုပြီး EU ရဲ့ကြေညာချက်ကဖော်ပြခဲ့တာပါ
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေ့ဒီညပိုင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆူမွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Jackson With ဖြစ်ပါတယ်ရှင်။ VOA American အသံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းထိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.